Welcome to the Voice of America in Burmese.
Mingla nya jama toda shin mya shin 2018 khu ne February la 5 ya tanin wun ni nya bai VOE Myanmar bai season ni ko American pi daw su Washington DC myo ro ga ni dai yai thau lin ni ba bi shin Myanmar san lo ji nya 9 nai ga ni 10 nai a thi line do meter 24 25 32 ne line lat meter 190 ro ga ni dai yai thau lin pi twa ma phit par de shin jama su mo ma shin
mingla nya jama shin jama tingi thai ba မော့စလင်များစုနေထိုင်ရာနိုင်ငံ9ခုကလူတွေအမေရိကန်နိုင်ငံတွင်ဝင်ရောက်ခွင့်တမ်းမြစ်တဲ့သမ္မတထရန့်ရဲ့အမိန့်ညွှန်ကြားချက်ပြန်လည်အသက်ဝင်စေဖို့အစိုးရရဲ့ရှောက်ထားချက်ကိုဖက်ဒရယ်အယူခံတရားရုံးကပယ်ချလိုက်ပါတယ်။အာဖဂန်နဲ့ပါကစ္စတန်နိုင်ငံတို့မှာတော့စီးနှင်းတွေထူးထူးထဲထဲကျလာကြောင်းရေခဲတောင်ပြိုပြီးဒါဇင်နဲ့ချီသေဆုံးရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုညံဝင်းအောင်နဲ့အတူချိန်ညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်တွေနားဆင်ရမယ်နောက်ဆုံးရသတင်းတွေကတော့ပြီးခဲ့တဲ့သတင်းပတ်တုန်းကရန်ကုန်ပြည်ပြည်ဆိုင်ရာလေစိတ်မှာ NND ကဥပဒေအကြံပေးရှေ့နေကြီးဦးကိုနီလောက်ကျန်တက်ဖြတ်ခံရပြီးတဲ့နောက်ပိုင်းမှာရန်ကုန်တိုင်းခရိုင်၄ခုမှာလူစီကားတဲ့နေရာနဲ့အရေးပါတဲ့နေရာတွေကိုအရင်ကထက်လုံခြုံရေးပို့ပြီးတိုးမြင့်ချထားလိုက်တယ်ဆိုတဲ့သတင်းတင်ပြပေးဖို့ရှိပါတယ်။ဒီလိုမျိုးဦးကိုနီလောက်ကျန်တက်ဖြတ်ခံရတဲ့အပေါ်မှာဘလို့အဖြစ်ပြက်တွေကအားနည်းချက်တွေရှိမှသလဲ
။လောက်ကျန်တဲ့ဟာကခံစားရတဲ့တိုင်းပြည်သူပြည်သားတွေကဒီလိုမျိုးဖြစ်တဲ့ဟာနောက်ဆက်တွဲပြဿနာတွေအများကြီးရှိနိုင်တယ်ဒီအတွက်ကိုကျွန်တော်တို့ဘာလုပ်ကြမလဲကျွန်တော်လဲ
တရားဥပဒေစိုးမိုးရေးအများပြည်သူလုံခြုံရေးစတဲ့အလားအလာတွေကိုဆွေးနွေးသုံးသပ်ထားတဲ့နိုင်ငံရေးစကားဝိုင်းကိုလည်းနားဆင်ရဖို့ရှိပါတယ်တင်းငွေနေနေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးအောင်ပါပါအခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့ကိုညံဝင်းအောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
မော့စလင်များစုနေထိုင်တဲ့နိုင်ငံ9ခုကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တမ်းမြစ်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ညွှန်ကြားချက်ပြန်အသက်ဝင်စေဖို့အစိုးရရဲ့ရှောက်ထားချက်ကိုဖက်ဒရယ်အယူခံတရားရုံးကပယ်ချပါဗျ။ San Francisco အမှတ်9စီရင်စုအယူခံတရားရုံးကအမေရိကန်ပြည်ထောင်စုအစိုးရနဲ့ Washington ပြည်နယ်တို့အနေနဲ့တနင်္လာနေ့နေ့ခင်းပိုင်းမှာရှောက်လဲချက်တွေထပ်တင်နိုင်တယ်လို့တော့ခွင့်ပေးထားပါဗျ။စနေနေ့ညပိုင်းကလုတ်တဲ့အစိုးရရဲ့ရှင်းလင်းပွဲမှာတော့နိုင်ငံတွင်းဝင်ရောက်ခွင့်နဲ့ပတ်သက်လို့သမ္မတရဲ့လုတ်ပိုင်ခွင့်အာဏာကိုတရားရေးဘိုင်းကနေလွှမ်းမိုးချုပ်ကိုင်လို့မရဘူးလို့အစိုးရရဲ့ယာယီလက်ထောက်ရှေ့နေချုပ် Noel Francisco ကပြောပါရယ်ပြည်ဝင်ခွင့်ကန့်သက်တမ်းမြစ်တဲ့သမ္မတရဲ့အမိန့်ညွှန်ကြားချက်ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီး James Robert ကတမ်းမြစ်ပိတ်ပင်လိုက်တာကြောင့်ဒီအမိန့်ကိုချက်ချင်းပြန်အသက်ဝင်စေဖို့အစိုးရဘက်ကအယူခံတင်ခဲ့တာပါအခုလိုတရားသူကြီး James Robert ရဲ့တမ်းမြစ်ချက်အပေါ်သမ္မတ Trump ကတရားသူကြီးကိုပြန်ပြီးဝေဖန်ပါတယ်ဒီလိုတားဆီးတာဟာအလွန်ဆိုးဝါးပြီးအနေရှိတဲ့လူတွေနိုင်ငံတွင်းဝင်ရောက်ဖို့ခွင့်ပြုလိုက်တယ်လို့ဖြစ်သွားတယ်လို့လည်းသတိပေးပါတယ်သမ္မတထရန့်ကဝါရှင်တန်ပြည်နယ်ကအသက်69နှစ်အရွယ်တရားသူကြီး James Robert ကိုရည်ညွှန်းပြီးဝေဖန်တာဖြစ်ပါတယ်။ကိုဆဘေးတတရားရဲ့ယူဆရှိသူလို့သိထားကြတဲ့တရားသူကြီး James Robert ကတော့သမ္မတဟောင်း George W. Bush လက်ထက် 2004 ခုနှစ်ကပြည်ထောင်စုတရားသူကြီးအဖြစ်ခန့်အပ်ခံထားရသူဖြစ်ပါတယ်ရှင်
။ Donald Trump သမ္မတဖြစ်ပြီးသုံးပတ်တည်းဝင်လာတဲ့အချိန်ထိအမေရိကန်ပြည်ထောင်စုတဝန်းနဲ့နိုင်ငံတကာမှာပါ Trump ရဲ့မူဝါဒနဲ့သဘောထားတုံ့ပြန်ချက်တွေအပေါ်ဆန္ဒပြပွဲတွေတောက်လျှောက်ဖြစ်နေတာပါ။ဒီနိုင်ငံလန်ဒန်မြို့မှာတော့ထောင်နဲ့ချီတဲ့ပြည်သူတွေဟာစနေမနေ့တုန်းကအမေရိကန်တန်ယုံရှိစုဝေးခဲ့ကြပြီးထရမ့်ကိုဆန့်ကျင်တဲ့ကြွေးကြော်တန်တွေနဲ့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲမှာလူမျိုးကြီးဝါဒဆန့်ကျင်သူတွေနဲ့မွတ်စလင်အရေးလှုပ်ရှားသူတွေပါဝင်ခဲ့ပြီးသူတို့ကထရမ့်ရဲ့ပြည်ဝင်ဝင်ဗီဇာတားမြစ်မှုကိုရောအဲ့လိုတားမြစ်မှုပေါ်ဝေဖန်မှုတုံ့နှင်းနေတဲ့ဝန်ကြီးချုပ်ထရီဇာမေရဲ့ဗီဒင်အစိုးရကိုပါဆန့်ကျင်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အမေရိကန်တန်ယုံရှိကဆန္ဒပြသူတွေဟာအဲ့ဒီကနေဝန်ကြီးချုပ်ယုံထိုင်တဲ့ဒေါနင်းလန်းကိုချီတက်ဆန္ဒပြကြပါတယ်။လန်ဒန်မှာရှိတဲ့အမေရိကန်ကောင်စီဝင်ယုံရှိမှလည်းထောင်ချီတဲ့ဆန္ဒပြသူတွေစုဝေးခဲ့ကြပြီးအမေရိကန်သမ္မတကိုရောအစ္စလမ်မုန်းဒီရေးကိစ္စတွေကိုပါဆန့်ကျင်ခဲ့ကြပါတယ်။ဂျာမနီနဲ့ပြင်သစ်နိုင်ငံတွေမှာလည်းအလားတူဆန္ဒပြဝင်မျိုးလုပ်ခဲ့ကြပြီးလူ1000စီလောက်တက်ရောက်ပါတယ်။ဩစတြေးလျနိုင်ငံဆစ်နီမြို့မှာလည်းလူ1000လောက်ကအမေရိကန်သမ္မတရဲ့အမိန့်ထုတ်ပြန်ချက်ပေါ်ဆန့်ကျင်ဆန္ဒပြခဲ့ကြသလိုဩစတြေးလျတိုက်အပြင်ဘက်မှာရှိတဲ့ကျွန်းတွေပေါ်ကဒုက္ခသည်ထင်းသိမ်းစခန်းတွေကိုပိတ်ပင်ဖို့တောင်းဆိုပါတယ်။အလားတူအင်ဒိုနီးရှားနိုင်ငံမှာလည်းလူ30လောက်ကအမေရိကန်တန်ယုံရှိသွားပြီးထရမ့်ရဲ့ပြည်ဝင်ခွင့်ဗီဇာတားမြစ်မှုကိုဆန္ဒပြကြပါတယ်။အမေရိကန် CBS ရုပ်သံဌာနရဲ့နောက်ဆုံးကောက်ခံရရှိတဲ့လူထုစစ်တမ်းအရထရမ့်ရဲ့ပြည်ဝင်ခွင့်ဗီဇာတားမြစ်မှုဆုံးဖြတ်ချက်ကိုထောက်ခံသူအမေရိကန်နိုင်ငံသား45ရာခိုင်နှုန်းလောက်ရှိပြီး57ရာခိုင်နှုန်း နှုံးကတော့မထောက်ခံဘူးလို့ဆိုပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ယူကရိန်းသမ္မတပီထရိုပိုရိုရှန်ကိုတို့မနေ့စနေနေ့ကတယ်လီဖုန်းနဲ့ဆွေးနွေးပြောဆိုမှုတွေအတွင်းရုရှားနဲ့ပဋိပက္ခရေးပြောဆိုမှုတွေမှာတိတ်ပြီးအဆင်ပြေချောမွေ့တယ်လို့အမေရိကန်ဆိုရကပြောပါတယ်။နေဆက်တလျှောက်ငြိမ်းချမ်းရေးပြန်လည်တည်ဆောက်နိုင်ရေးအတွက်ယူကရိန်းရုရှားနဲ့တခြားပါဝင်ပတ်သက်သူအားလုံးတို့နဲ့အတူလက်တွဲလှုပ်ဆောင်သွားမယ်လို့သမ္မတထရန့်ရဲ့ပြောဆိုချက်ကိုသမ္မတအင်ဂျီရောကထုတ်တဲ့ကြေညာချက်မှာထည့်သွင်းထားပါတယ်။မကြာခင်မှာတွဲဆောင်ဆွေးနွေးချရေးဖြစ်နိုင်ခြေကိုလည်းခေါင်းဆောင်တို့ဆွေးနွေးခဲ့ကြတယ်လို့အင်ဂျီရောကပြောပါတယ်။ယူကရိန်းအရှေ့ပိုင်းစီးရီးပြည်ပခါတွေဖြစ်နေတဲ့ဒေသမှာယူကရိန်းတပ်ဖွဲ့တွေနဲ့ရုရှားလိုလာတဲ့သဘုံနေချတိုက်ပွဲတွေတကြောပြန်ပေါ်လာတဲ့အချိန်မှာယူကရိန်းသမ္မတနဲ့အမေရိကန်သမ္မတတို့ပထမဆုံးအကြိမ်ဆွေးနွေးပြောဆိုရလဲဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းတကြောပြန်ဖြစ်ခဲ့တဲ့ယူကရိန်းအရှေ့ပိုင်းတိုက်ပွဲတွေအတွင်းလူမောင်းဒါဇင်နဲ့ချီသေဆုံးခဲ့ပါတယ်။အခုတကြောပြန်တိုက်ပွဲတွေဟာဆိုရင်ရုရှားအပေါ်အနောက်နိုင်ငံတွေရဲ့တန်းခတ်ပိတ်ဆို့မှုဆက်ပြီးထားရှိရမယ့်အကြောင်းရင်းတစ်ခုဖြစ်တယ်လို့ယူကရိန်းသမ္မတကပြောပါတယ်။အမေရိကန်သမ္မတထရန့်ကရုရှားနဲ့ဆက်ဆံရေးခိုင်မာအောင်ဆောင်ရွက်ဖို့ထက်ခါတလဲလဲပြောဆိုနေတာကြောင့်ရုရှားအပေါ်တန်းခတ်ပိတ်ဆို့မှုတချို့အမေရိကန်ဘက်ကဖြေလျှော့လိုက်မဲ့အရေးယူကရိန်းကစိုးရိမ်နေတာဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်ကကမ်းခြေအင်ယာမှာရောက်ရှိနေတဲ့သမ္မတထရန့်ကမနေ့စနေနေ့ကအီတလီဝန်ကြီးချုပ်နဲ့လည်းတယ်လီဖုန်းဆက်သွယ်ပြောဆိုပါတယ်။နှစ်နိုင်ငံကြားလုံခြုံရေးနဲ့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးအပါအဝင်နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုပိုပြီးတိုးမြှင့်နိုင်ရေးခေါင်းဆောင်အုပ်တို့ဆွေးနွေးခဲ့ကြတယ်လို့သမ္မတအင်ဂျီရောကထုတ်ပြန်ခဲ့ပါတယ်ရှင်။
အီရန်အနေနဲ့သူ့ရဲ့ဒုံးကျည်စမ်းသပ်ပစ်လွတ်မှုနဲ့ရေဒါလေ့ကျင့်မှုတွေကိုပြုလုပ်ခဲ့ကြောင်းအီရန်စစ်တပ်ရဲ့တပ်မှုကြီးတဦးကစနေနေ့မှပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းအီရန်မှာပေတင်းဒုံးကျည်စမ်းသပ်ပစ်လွတ်မှုအတွက်ထရမ့်အစိုးရကအီရန်အပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ခဲ့ပြီးနောက်တနေ့မှအခုလိုစမ်းသပ်မှုတွေပြုလုပ်ခဲ့တာဖြစ်ပါတယ်။အီရန်လေတပ်ကလေကြောင်းကာကွယ်ရေးစစ်ရေးလေ့ကျင့်မှုတွေကိုအီရန်မြောက်ဘက်ပိုင်းဆမ်နန်ဒေသကစတူယန်ကီလိုမီတာ 3,500 အတွင်းစနေနေ့ကလုတ်ခဲ့ပြီးရေဒါနဲ့ဒုံးကျည်စမ်းသပ်မှုတွေပါဝင်တယ်လို့အီရန်နိုင်ငံပိုင်ရုပ်သံဌာနကပြောပါရယ်။အီရန်ဒုသမ္မတအီရှက်ကအမေရိကန်နိုင်ငံရဲ့မကြာသေးခင်ကဆွဆွဲချက်တွေကိုပြစ်တင်ရှုတ်ချလိုက်ပြီးအီရန်ပြည်သူတွေအနေနဲ့အဲ့ဓာတွေကိုအလေးနဲ့ထားစရာမလိုဘူးလို့တုတ်ပြန်ပါရယ်။အမေရိကန်ကာကွယ်ရေးဝန်ကြီးတဲ့ James Mattis ကအီရန်ဟာကမ္ဘာပေါ်မှာအကြမ်းဖက်မှုကိုထောက်ပံ့နေတဲ့တစ်ခုတည်းသောအကြီးဆုံးနိုင်ငံဖြစ်တယ်လို့ပြောကြပါရယ်။ဒီလိုပြောပေမဲ့အရှိအလေပိုင်းမှာအမေရိကန်ရဲ့စစ်အင်အားတိုးချဖို့စဉ်းစားနေတာမျိုးတော့လောလောဆယ်မရှိသေးဘူးလို့ဆိုပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကနေတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနူရစ်စတန်ပြည်နယ်ကရွာတရွာပေါ်ကိုဒီကနေ့တနင်္ဂနွေနေ့ရေခဲတောင်ပြိုကျတာကြောင့်အနည်းဆုံးလူ45ဦးသေဆုံးခဲ့ရတယ်လို့အာဖဂန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။တနင်္ဂနွေလုံးအတိုင်းအတာအရာအလားတူဖြစ်ရကြောင်သေဆုံးသူဟာဆိုရင်3ရက်တာအတွင်း100နီးပါးရှိသွားပါပြီ။စီးနင်းထူထူထဲထဲကျတာကြောင့်ရေခဲတောင်ပြိုကျရတာဖြစ်ပါတယ်။အိန္ဒိယပါကစ္စတန်နိုင်ငံမြောက်ပိုင်းချီထရာဒေသရင်းကခြေရွာတစ်ခုပေါ်ကိုလည်းတချိန်တည်းမှာပဲရေကဲတောင်ပြိုကျခဲ့ပြီးအနည်းဆုံးလူ16ဦးသေဆုံးတယ်လို့ဒေသန္တရအာဏာပိုင်တို့ကအတည်ပြုပြောဆိုထားပါတယ်ရှင်
။ဆိုမာလီယာသမ္မတရွေးကောက်ပွဲကိုနောက်သတင်းပတ်ထဲရဲတင်နန်းကြောင်တစ်ခုမှကျင်းပဖို့ပြင်ဆင်ထားခဲ့ပြီးတဲ့နောက်လုံခြုံရေးနဲ့မတမာမှုတွေပေါ်ပေါက်လာနိုင်တဲ့အရေးစိုးရိမ်ချက်နဲ့အခုတော့မိုဂါတီရှူးလေစိတ်ကိုပြောင်းရွှေ့လိုက်ပါပြီ။ကိုယ်စားလှယ်လောင်းတွေရွေးကောက်ပွဲကော်မရှင်တို့နဲ့နှိဆက်တဲ့သတင်းရင်းမြစ်တွေက VOA ဆိုမာလီဌာနကိုမနေ့ကစနေနေ့မှပြောဆိုပါတယ်။ကိုယ်စားလှယ်လောင်း24ဦးတွေက18ဦးတို့ကလုံခြုံရေးနောက်ပြီးတော့မတမာမှုတွေဖြစ်လာနိုင်ခြေအပါအဝင်စိုးရိမ်တဲ့ကိစ္စအတော်များများကိုရွေးကောက်ပွဲကော်မရှင်ထံစာရေးခဲ့ပြီးတဲ့နောက်အခုလိုရွှေ့ပြောင်းလိုက်တာလို့သတင်းရင်းမြစ်တွေကအတည်ပြုပြောပါရယ်အထက်နဲ့အောက်လွှတ်တော်နှစ်ရက်တို့ကလွှတ်တော်အမတ်329ဦးတို့ကလာမယ့်ဗုဒ္ဓနေ့မှာသမရကိုမဲပေးရွေးချယ်ကြမှာဖြစ်ပါတယ်။မဲပေးပွဲပထမအကြော့မှာပြက်ပြက်သားသားအနိုင်ရဖို့အတွက်ကိုယ်စားလှယ်လောင်းတဦးအနေနဲ့ထောက်ခံမဲ3ပုံ2ပုံရရှိရမှာဖြစ်ပေမဲ့ဖြစ်နိုင်ခြေမရှိဘူးလို့လေ့လာသူတွေကသုံးသပ်နေပါတယ်။
အိန္ဒိယရဲ့စီးပွားရေးဖွံ့ဖြိုးမှုနောက်အဂတိလိုက်စားမှုကိုအမြင့်ဖြုတ်တိုက်ဖြတ်မယ်ဆိုတဲ့ဂရီကဝတ်နဲ့လွန်ခဲ့တဲ့၃နှစ်နီးပါးကရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်နရိန္ဒရာမိုဒီအပြတ်အသတ်အနိုင်ရခဲ့ပါတယ်။ဒါပေမဲ့ဒီသတင်းပတ်ကောင်မှာစတင်နေပြီဖြစ်တဲ့အရေးပါတဲ့ပြည်내ရွေးကောက်ပွဲတွေမှာတော့ဝန်ကြီးချုပ်မိုဒီအပေါ်လူကြိုက်များမှုနောက်ဗန္ဒာယီခန္ဓာမှာလမ်းနဲ့ချီပြီးရုပ်ရုပ်တဲတဲဖြစ်စေခဲ့တဲ့ငွေဆက်ကူတချို့ရုပ်တရက်ပြန်လဲရုပ်သိမ်းခဲ့တဲ့အမိန့်တို့အပေါ်မှာစမ်းသပ်ခံနေရပါတယ်။ပြည်내၅ခုကရွေးကောက်ပွဲအရှုံးအနိုင်ကဝန်ကြီးချုပ်မိုဒီဆက်ပြီးအာဏာတည်မြဲမလားဆိုတဲ့အပေါ်ဆုံးဖြတ်နိုင်မှာမဟုတ်ပေမဲ့လည်းတကယ်လို့ရှုံးနေခဲ့မယ်ဆိုရင်တော့သူ့ရဲ့နိုင်ငံရေးပုံရိပ်ကိုအထိနာစေမှာဖြစ်ပါတယ်။
အမေရိကန်နိုင်ငံမှာလူကြိုက်အများဆုံးပြိုင်ပွဲဖြစ်တဲ့အမေရိကန်ဘောလုံးဖိုင်နယ်စူပါဘောလ်ကိုတက်ဆက်စ်ပြည်နယ်ဟူစတန်မြို့မှာဒီကနေ့တနင်္ဂနွေနေ့မှာကစားကြမှာဖြစ်ပါတယ်။အခုနှစ်ဖိုင်နယ်မှာဘောလုံးကြိုက်ရမှာကတော့ New England Patriots အသင်းနဲ့ Atlanta Falcons အသင်းတို့ဘောလုံးကြိုက်မှာပါ။ New England Patriots အသင်းကစူပါဘောလ်ချန်ပီယံ၄ချိန်ဆုတ်ခွာခဲ့ပြီး Atlanta Falcons အသင်းကတော့1996ခုနှစ်တုန်းကတခါပဲဖိုင်နယ်ကိုတက်ရောက်ဖူးတာပါ။စနေနေ့ကNFL တနှစ်တာအကောင်းဆုံးစူပေးပွဲမှာတော့ Elton Falcon အသင်းက quarterback လို့ခေါ်တဲ့အသင်းရဲ့တိုက်စစ်ကိုအဓိကဦးဆောင်သူ Matt Ryan ကတနှစ်တာအကောင်းဆုံးအားကစားသမားဆုကိုရရှိပါတယ်။ Houston မြို့မှာဆိုရင်လည်းနှစ်ဖက်အသင်းကိုအားပေးကြတဲ့ပရိသတ်တွေနဲ့ American ဘောလုံးကစားနည်းကိုဆွဲလန်းနှစ်သက်ကြတဲ့တနိုင်ငံလုံးက American ဘောလုံးပရိသတ်တွေလည်းရောက်နေကြပြီးအတော်လေးကိုစီကားနေပါတယ်။စူပါဘောင်းပြိုင်ပွဲကိုကြည့်ဖို့အတွက်လက်မှတ်တွေကိုအမေရိကန်ဒေါ်လာထောင်နဲ့ချီပေးနေရပြီးပုံမှန်အားဖြစ်တော့လက်မှတ်ကအမေရိကန်ဒေါ်လာ1500ကနေ3000ကျားရှိပါတယ
်။တနင်္ဂနွေညချမ်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com နဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးရန်ကုန်တိုင်းတွင်းကအရေးပါတဲ့နေရာတွေကိုလုံခြုံရေးမြင့်ထားတဲ့သတင်းတင်ပြပေးချင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တနင်္ဂနွေနေ့ညနေတုန်းကရန်ကုန်ပြည်ပဆိုင်ရာလေစိတ်မှာNLD ဥပဒေအကြံပေးရှေ့နေကြီးဥကိုနီလောက်ကျန်တက်ဖြတ်ခံရပြီးတဲ့နောက်ပိုင်းရန်ကုန်တိုင်းခရိုင်လေးကူမှာရှိတဲ့လူစီကားတဲ့နေရာတွေနဲ့အရေးပါတဲ့နေရာတွေကိုအရင်ကထက်လုံခြုံရေးတိုးမြှင့်ချထားတယ်လို့တာဝန်ရှိရဲတပ်ဖွဲ့ကပြောပါတယ်။ဒီအကြောင်းအပြည့်အစုံကိုကိုညံဝင်းအောင်ကပြောပြပေးပါရှင်
။ရန်ကုန်တိုင်းဒေသကြီးကိုအရှေ့ပိုင်းအနောက်ပိုင်းတောင်ပိုင်းနဲ့မြောက်ပိုင်းခရိုင်ဆိုပြီးခရိုင်ကြီးလေးကူခွဲထားတာပါ။အဲ့ဒီခရိုင်လေးခုတည်းကမြို့နယ်ပေါင်း45မြို့နယ်ထဲမှာရှိတဲ့အထူးသဖြင့်လူစီကားတဲ့နေရာတွေနဲ့အထင်ကြီးအဆောက်အုံတွေကိုအရင်ကတည်းကလူညုံရေးတိုးမြင့်ခြားထားတယ်လို့ရန်ကုန်တိုင်းရဲတပ်ဖွဲ့ကပြောပါရယ်။ NLD ဥပဒေအကြံပေးရှေ့နေယူဦးကိုနီအလို့ကျန်တပ်ပြတ်ခံရတဲ့ရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်ဟာမင်္ဂလာရုံမြို့နယ်ထဲမှာပါဝင်တာဖြစ်ပြီးအရင်ကတည်းကလူညုံရေးတိုးမြင့်ခြားထားတယ်လို့မင်္ဂလာရုံမြို့နယ်ရဲတပ်ဖွဲ့တာဝန်ကျရဲအရာရှိတဦးက VOA ကိုအခုလိုရှင်းပြပါရယ်။
ကျွန်တော်တို့ဒီမှာတော့ဗျာမင်္ဂလာတို့နေနေတော့ရန်ကုန်ပြည်ဆိုင်ရာလေစိတ်တို့အဲ့လိုအောင်မင်္ဂလာဝေးပြလို့မှာတော့လုံမျိုးရေးကိုငွေနဲ့စပြီးတော့ငွေနဲ့စတော့တိုးပြီးတော့ကျွန်တော်ဆောင်ရင်းနေပါလေဗျာဘယ်လိုပြမလဲကျွန်တော်တက်ဖွဲ့မှာတီးကြတဲ့ပြီးတော့အစီအမံဆွေးထားတဲ့ကိစ္စလေးကြာပြောဖို့ကြာနေနေလေးဟိုခက်ခဲပါတယ်ဗျာအပေါ်ကလူကြီးတွေကတော့အစီအမံဆွေးပြီးလုံမျိုးရေးတိုးမြေပြီးဆောင်ရင်းနေပါလေဗျာ
ရန်ကုန်တိုင်းအတွင်းကကြံတဲ့မြို့နယ်တွေမှာလည်းအရင်ကတည်းကလုံမျိုးရေးပို့တိုးချထားတယ်လို့သိရပါတယ်အဓိကအရေးကြီးတဲ့နေရာတွေဖြစ်တဲ့မြို့ဝင်မြို့တွက်နေရာတွေသာသနိကအဆောက်အုံတွေဇေဒီပထိုးသာသနာရေးအဆောက်အုံတွေဆေးရုံစာတင်ကျောင်းတက္ကသိုလ်ပရဝန်နဲ့ပန်းချံကစားကွင်းဈေးဝယ်စင်တာလေစိတ်တင်မောစိတ်စတဲ့နေရာတွေကိုလုံခြုံရေးယူပေးနေတာဖြစ်ပါတယ်။မယန်ကုန်းမြို့နယ်တွေကအထင်ကြီးကဘာအေးဖျားနဲ့ပတ်သက်ပြီးလုံခြုံရေးတိုးချထားတယ်လို့မယန်ကုန်းမြို့နယ်ရဲတပ်ဖွဲ့တာဝန်ကျရဲအရာရှိတူကပြောပါရယ်
။ကဘာအေးဖျားတို့ဆွေတော်ဖျားတို့အဲ့လိုဖျားတွေရေးကြီးတဲ့နေရာတွေပဲချတာလောစေတော့ချထားတယ်ဗျ။ဒီနေ့ညတော့လောစေကမနေ့ကမီးလောင်နဲ့6ရက်ကွက်နေတာဒါပဲရှိမှာတော့ကျွန်တော်တို့တော့24နာရီတော့လုံညုံရင်းယူနေတာပဲဒါမဲ့ဒီလုံညုံရင်းယူတဲ့ကြားတွေကဥပမာဟိုနေ့ကလုံမီးလောင်လို့ဖြစ်သွားပြီဘော6ရက်ကွက်မှာမီးလောင်ဝင်ဒါဆိုမီးလောင်တဲ့နေရာကိုနည်းနည်းလူမြင်မှကြားဒီလိုပဲလုပ်ရတာပဲ
ရန်ကုန်လူစီကားတဲ့နေရာတွေမှာကင်းလှဲ့တာ24နာရီလုံညုံရင်းပေးတာတွေရှိနေပြီးမြို့နယ်45မြို့နယ်မှာရှိတဲ့ဟိုတယ်တဲခိုကန်စတာတွေမှာလည်းမြို့နယ်လိုက်တာဝန်ရှိသူတွေနဲ့ပူးပေါင်းပြီးတဲခုသူတွေရဲ့စင်းကိုစစ်ဆေးနေတယ်လို့သိရပါတယ်ခင်ဗျာ
အ
တော်ရရှိများရှင်နိုင်ငံမှာတရားဥပဒေစိုးမိုးရေးတိတ်အရေးကြီးတဲ့ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအလင်းတင်တိုင်းအလေးထားပြောလို့ရှိပါတယ်အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာတာတစ်နှစ်နီးပါးရှိလာပြီးတဲ့နောက်တရားဥပဒေစိုးမိုးရေးဟာလွန်ခဲ့တဲ့တစ်နှစ်နီးပါးကျော်ကထက်ပိုးပြီးအားကောင်းလာပါပြီလားဒါမှမဟုတ်ငခုအတိုင်းပဲရှိနေသေးပါပဲလားဒါမှမဟုတ်ပိုးပြီးရုတ်ရော့သွားပါသလားအခုလာမယ့်အင်ကညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်ကညအမီပို့ထားပေးပါကိုဆွေးနွေးခြင်းတာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်လိုရင်းတူရှင်းရေးသားပြောဆိုပြီးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-32-382-5554ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။နာမည်အင်္ဂါနေ့ညတရက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါသည်ရှင်။တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရဲ့အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ရန်ကုန်လေစိတ်မှာတရားလွှတ်တော်ရှင်နေဦးကိုနီလှုပ်ကြံခံရပြီးတဲ့နောက်ဒီအဖြစ်အပျက်ကနေမီးမောင်းထိုးပြသလိုဖြစ်နေတဲ့အာဏာချုပ်တွေနဲ့အုပ်ချုပ်ရေးတရားဥပဒေစိုးမိုးရေးနဲ့အများပြည်သူလုံခြုံရေးအခြေအနေအလားအလာတွေပေါ်ကိုဆွေးနွေးသုံးသပ်ထားတဲ့ VOA နိုင်ငံရေးစကားဝိုင်းကိုဒေါက်ခင်စိုးဝင်းကစီစဉ်တင်ဆက်ထားပါတယ်ဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ဖြစ်နားဆင်ရအောင်ပါရှင်
VOA အထူးနိုင်ငံရေးစကားဝိုင်းကနေကြိုဆိုပါရစေ။ဒီနေ့ဒီပါတို့ဆွေးနွေးမှာကတော့ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥပဒေပြုအထောက်အကူပြုအဖွဲ့ရဲ့အဖွဲ့ဝင်လွှတ်တော်ရှိတရားလွှတ်တော်ရှိနေဦးဥက္ကိုလီလှုပ်ကြံခံရတာနဲ့ပတ်သက်ပြီးနောက်ဆက်တွဲဒီနိုင်ငံရေးနောက်ပြီးတော့ဒီတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အကြေတဝင်းသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါရစေ။ဒီကနေ့ဆွေးနွေးပွဲကိုဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့နိုင်ငံရေးကဲခတ်ပုဂ္ဂိုလ်ဒေါက်တာခင်မောင်ညိုနောက်မြန်မာရေးနဲ့ပွင့်လင်းလူအဖွဲ့စည်းရကိုမြန်အေးရဲ့နောက်နိုင်ငံရေးကိုအကဲခတ်လေ့လာပြီးတော့နိုင်ငံရေးဆောင်မတွေရင်းနေတဲ့စာရေးဆရာဦးကောင်းတန်းတို့ဖြစ်ပါတယ်အားလုံးကိုကြိုဆိုပါရစေ
ဟုတ်ကဲ့မင်္ဂလာပါ
ဟုတ်ကဲ့မင်္ဂလာပါဟုတ်ကဲ့ပါကျွန်တော်တို့အခုဒီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရတားအစိုးရတက်လာတာဆိုလို့ရှိရင်လ6လရှိပြီပေါ့နော်လွှတ်တော်ရဲ့တက်တန်းကတော့တစ်နှစ်ပြည့်သွားပါပြီအဲ့ဒီတစ်နှစ်ပြည့်တဲ့အချိန်မှာပဲဒီဝန်ထဲဆရာမထင်မှတ်ဖြစ်နေပေါ့နော်ဒီလူပုံလယ်မှာနိုင်ငံတကာလေးစိတ်ကြီးမှာဒီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အားထားရတဲ့ဥပဒေအထောက်အကူပြုအဖွဲ့ဝင်တရားဖြစ်တဲ့တရားလွှတ်တော်ရှေ့နေကြီးဥက္ကိုနီကမမျှော်လင့်မဲနဲ့လှုပ်ကြံခံလဲရပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံရဲ့ဒီလိုမျိုးဖြစ်တာလုံခြုံရေးစီးတစ်ခုကျိုးပေါက်သွားတာပေါ့နော်ဆရာအနေနဲ့ဒီနိုင်ငံရဲ့ဒီတရားဥပဒေစိုးမိုးရေးပေါ့ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ရှေ့အလားအလာပေါ့ဘယ်လောက်ထိစိုးရိမ်ရပါလဲရှင
်ကျွန်တော်ကတော့အမြဲတမ်းပြောတယ်ဒီကနောင်မင်းသားလက်ထက်ကလေးကကျွန်တော်ဆုံးရှုံးရတယ်ကနောင်မင်းသားမတက်နိုင်တော့သီဘောမင်းတက်တယ်ဒီတော့အင်္ဂလိပ်ကအဲ့ဒီမှာကျွန်တော်တို့ကိုအသာလေးသိမ်းသွားလို့ရတယ်။အဲ့လိုပဲဘုံကျုံအောင်ဆန်းဆုံးရှုံးသွားတော့ကျွန်တော်တို့ကတိုင်းပြည်ကြီးအခုလိုမျိုးပေါ့လေဆင်းရဲဒုက္ခတွေအများကြီးတွေ့တယ်။အဲ့တော့အခုမှဥပဒေစိုးမိုးရေးပေါ့လေဒါအများကြီးတော့မဆိုင်ပါဘူး။ကျွန်တော်ပြောတာဒီလောက်ကျန်တဲ့ဟာကခံစားရတဲ့တိုင်းပြည်သူပြည်သားတွေကဒီလိုမျိုးဖြစ်တဲ့ဟာနောက်ဆက်တွဲပြဿနာတွေအများကြီးရှိနိုင်တယ်ဒီအတွက်ကိုကျွန်တော်တို့ဘာလုပ်ကြမလဲကျွန်တော်လည်းစဉ်းစားတာပေါ့လေကျွန်တော်တို့အပြစ်မတင်မနဲ့လုံတူတူကိုယ်တွေလုံးကြရင်ကောင်းမယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါကိုမြအေးအနေနဲ့ရောအဲ့ဒီကအတူတူလဲပြန်လာခဲ့တယ်လူရုတ်တရက်ကြီးဒီလိုမျိုးသတင်းကြားလိုက်တဲ့အခါမှာဟိုဘလို့များပေါ့လေဒီလိုမျိုးဖြစ်နိုင်ပါမလားဆိုပြီးတော့ယုံရောယုံခဲ့ရလားရှင
်ကျွန်တော်မယုံဘူးပြောတော့ကျွန်တော်အစိုးရထွက်လာပြီးတော့ကျွန်တော်ကားနဲ့ပြန်လာချင်ကျွန်တော်ရှိဒီကုံဖျားနောက်ဖက်မှုရောက်နေပြီအဲ့ကြမှာကျွန်တော်စီဖုန်းဝင်လာတော့ကျွန်တော်နောက်တယ်ထင်တာနောက်ကြတော့မှတကယ်ဖြစ်နေယုံမျိုးအဲ့ချက်ချင်းကျွန်တော်ပြန်ပြီးတော့မှရေးစိတ်ပြန်ပြေးရတာပေါ့ဒါပေမဲ့အဲ့ချိန်မှာတော့မြောက်ကလာပါစေုံရောက်သွားပြီပေါ့ကြာအော်ဒီကပြောချင်တာကဒီလေစိတ်ကအရေးကြီးပုဂ္ဂိုလ်တွေဝင်ထွက်သွားတာနေရာဖြစ်တယ်နိုင်ငံတကာဧည့်သည်တွေရောနောက်တစ်ခုကျွန်တော်တက်နေတကူမှာဒီလိုမျိုးဖြစ်ရတခါမှကျွန်တော်မကြဘူးဒါတိတ်ရဲတင်းလုံးလေဆိုတာရက်နေတယ်နီးလေးကိုခြစ်တာအချိန်မှနောက်စီကိုတနက်နဲ့ချိန်ပြီးတော့အနီးကပ်ကိုအေးအေးဆေးဆေးတီတီငယ်ငယ်နဲ့ပြတ်တက်တာ
အေးအေးအေးနဲ့
ဒါဒါကျွန်တော်မျက်နှာဟိုပြောမယ်ဆိုရင်တော့ကြာကျွန်တော်ကြီးပြင်းလာတဲ့မြမလူအဖွဲ့စီမှာဒီစရိုက်မျိုးကျွန်တော်တတိတာပထမဆုံးအချိန်ကျွန်တော်တွေ့တာပဲတိတ်စိုးရင်ရတယ်လို့ကျွန်တော်မြင်တယ်ဘာလို့လူတွေရဲ့အကျင့်စရိုက်တွေအစဘာလို့ကျွန်တော်တရားတွေပြောဆိုဥပမာဒီမှာဒီတကုံးဆန္ဒမှာဆိုလို့ရှိရင်ဟိုရီးသားနှစ်ယောက်ဖြစ်တာနဲ့ဓာတ်နဲ့ထိုးလည်းဖြစ်ရတယ်ဒိမဟမဟုတ်အများကြီးဖြစ်တယ
်
ဆိုတော့နောက်တစ်ခါဘတ်စကောင်းမှာကျင်အသက်60ဖိုးကြီးကိုခုနကစပယ်ယာဒရိုင်ဘာအရေးဒါကျွန်တော်မြန်မာတွေရဲ့ delete ထုံးလန်းစင်လာမဟုတ်မြန်မာလူမျိုးတွေစရိုက်မဟုတ် တော့လုံခြုံရေးနဲ့ပတ်သက်ပြီးပြောမယ်ဆိုလို့ရှိရင်တော့ဟိုတင်းကျက်တဲ့ဥပဒေတွေဆိုတာနဲ့ချုံအောင်လုပ်နေတော့မရအောင်ပြကျွန်တော်မြင်တာလူတွေအသိဉာဏ်ကိုငကူမူလပေါ့ကြာကျွန်တော်ရင်ရဲတည်မှုရဲ့အသိဉာဏ်တွေကိုပြန်ရအောင်ဘယ်လိုလုပ်မလဲဆိုတာပို့အရေးကြီးတယ်လို့ကျွန်တော်မြင်တယ်ဗျ
အစရလဲဥက္ကဏီရဲ့မိတ်ဆွေကြီးလည်းဖြစ်နေဆိုတော့ဥက္ကဏီလိုမျိုးပုံကုတ်မျိုးကိုတကယ်လို့များရန်ညှိုးပေါ့ပုံကုတ်ရေးရန်ညှိုးရှိခဲ့တယ်တတ်ချင်တယ်ဆိုလို့ရှိရင်တော့မှဥက္ကဏီရဲ့နေအိမ်နားကနေစောင့်ပြီးတော့လုပ်လို့ရတယ်နောက်ဥက္ကဏီရုံးခန်းသွားပြီးတော့စောင့်လို့ရတယ်ဒါပေမဲ့အခုကလူပုံအလဲမှာနိုင်ငံတကာလေစိတ်ဆိုတဲ့တကယ်ကိုအထင်ကြီးရနေရာကြီးမှာလုတ်သွားတဲ့ဆိုတဲ့အဖြစ်ကတော်ယုံတတ်တည်နေပေါ့တော်ယုံကြိုတင်ကြံစီမှုတွေတော့မရနိုင်ဘူးလို့ဘယ်လိုများထင်ပါလဲရှင်ဟုတ်ကဲ့
အဲသူကတော့အုပ်စုတစုကနေပြီးတော့တေချာကိုအကွက်ကျစီမံပြီးလုပ်တယ်လို့ယူဆလို့ရတဲ
့အနေအထားဖြစ်နေတာ
ပေါ့နော်ဖြစ်နေတယ်နော်
ဟုတ်ကဲ့ပါဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ကအခုကျွန်တော်တို့ဥက္ကဋ္ဌမိသားစုနဲ့ရင်းနေတယ်ဆရာရဲ့ဦးသိမ့်လွင်ရဲ့ကျွန်တော်ရဲ့ပေါ့နော်ကျွန်တော်ဖုန်းဝင်လာတယ်ကျွန်တော်လည်းမယုံဘူးဒါနဲ့ကျွန်တော်တို့လေးစိတ်လိုက်သွားတော့မြောက်ကလာပါဆေးဟိုကြီးဟိုလိုက်သွားတာပေါ့နော်နောက်တော့အဲ့ဒီကံမှာလမ်းမှကြောင့်ပါတွေးလဲဆိုတော့ဒီဥက္ကဋ္ဌတောင်မှပေါ့နော်ဒါအလွယ်တကူလောက်ကြံသွားရင်ကျွန်တော်လူတော်တဲ့သွားနေတဲ့နိုင်ငံကောင်းဆောင်အချိန်မီလောက်ကြံနိုင်နေဆိုတဲ့အတွေ့ရလိုက်တယ်။အဲ့တွေ့ရကျွန်တော်အရန်ကြောက်သွားတယ်။ဘာလို့ဆိုတော့ခုနေမှသာလဲကျွန်တော်ဒေါက်တာဆန်းစုကြည်တခုခုဒီလိုဖြစ်ကြည့်တိုင်းပြည်ကထိမ့်လို့အောင်ရပါမလားမသိဘူး။ကတောင်းမင်းဖြစ်သွားမယ်။အခုလုံခြုံရေးအနေထားရတော့ကျွန်တော်ဘာမှစိတ်မချဘူးဖြစ်နေ။သိမကြသေးခင်မှာပဲကျွန်တော်တပည့်လေးတယောက်ကတမတ်သားလောက်ဆိုးကြိုးလေးကိုဆွဲပြီးသွားတာကိုနောက်ကနေဖြုတ်ပြီးလှုပ်သွားတယ်ဆိုတော့အဲ့တော့ပါမတဲ့ဟိုဒီမြို့တော်ခမ်းမပေးမှာအမျိုးသမီးတယောက်ကဖုန်းပြောနေတာဖုန်းလူပြေးတယ်ဆိုတော့အဲ့တော့ကျွန်တော်တို့တွေကဒီမလုံခြုံတဲ့ဘဝကိုရောက်နေတယ
်ဒီသတင်းထုတ်ပြန်ခြင်းနှေးကွေးတာပေါ့နော်အဲ့တော့ပွင့်လင်းမြင်သာမှုမရှိဘူးသတင်းထုတ်ပြန်တာနှေးကွေးတယ်ဆိုလို့ရှိရင်နိုင်ငံတကာမှာသို့ရောသို့လောဆိုတဲ့ဟိုထင်မြင်ချက်တွေနောက်ဒီ Facebook တွေဒီလူမှုကွန်ရက်တွေမှာပြန်ပွားနေတဲ့သတင်းတွေဟာအမှန်နေလားအမှားနေလားဘယ်သူမှလည်းမခွဲခြားနိုင်ကြဘူးအဲ့တော့ဒီလိုမျိုးသတင်းထုတ်ပြန်တဲ့ကျအားနေနေတာရောဘယ်သူမှတာဝန်ရှိလို့ထင်ပါလဲရှင်ဥမာဟိုနိုင်ငံတော်တမရရုံးမှာပဲတာဝန်ရှိသလားပြည်ကြားရေးဝန်ကြီးဌာနမှာတာဝန်ရှိလားပြည်သူရဲတပ်ဖွဲ့အနေနဲ့ရောတာဝန်မရှိပေဘူးလား
ဟောပြည်သူရဲတပ်ဖွဲ့တော့တာဝန်ရှိတယ်ဒါပေမဲ့ပြည်ကြားရေးကသူယူထားတာအခုသတင်းစာ3ဆောင်တော့ရှိတယ်သူကသတင်းတောက်တယ်ရှိတယ်သူတို့ကလည်းသတင်းစာရှင်းလင်းပွဲကိုသူတို့လုပ်ပြန်သူတို့ကဟိုဒီ information access လို့ဖွာသူတို့ကအကောင်းဆုံးလူတွေပဲလေဟောသူတို့လုပ်ရင်အားလုံးရရမယ်ဟုတ်သူတို့လုတ်ပေးရမယ်သူတို့ကြံတဲ့သတင်းဌာနတွေရောသူတို့ပဲပေးရမယ်အဲ့တော့မှန်ကန်တဲ့သတင်းဟုတ်မဟုတ်ကိုသိဖို့ကပြည်ချင်းဝန်ကြီးဌာနအတော်လေးကိုတာဝန်ရှိတယ်ဒါပေမဲ့ဒီဟာကိုရေးရမထုတ်ပေးရင်တော့သူတို့ဘယ်လိုမှလုတ်လို့မရဘူ
းဟုတ်ကဲ့ပါအခုဆိုလို့ရှိရင်လေးစိတ်လုံးကြုံရင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလူမှုငယ်ဒီမှာဟိုဟာတာသဘောတွေပြောနေကြတာပေါ့လေးစိတ်လုံးကြုံရင်းကတော့လုံးကြုံရင်းတွင်းမြင့်လိုက်ပြီးဆိုအုံနေခဲ့ပုံကြီးတွေပြထားကြတာတို့ဟာလေးစိတ်လုံးကြုံရင်းကတော့ဆိုပြီးတော့ဒီတက္ကစီဒရိုင်ဘာတွေဟိုဘက်taxi driver ရဲ့တက်တီကိုပေါ့ချီကျူးထားကြတာလေးပေါ့နော်အဲ့တော့လေးစိတ်လုံခြုံရေးဆိုတဲ့အပိုင်းမှာလေဒီလေးစိတ်လုံခြုံရေးကိုတာဝန်ရှိတာလေရှင်းရှင်းပြောရလို့ရှိရင်ပြည်သူ့ရဲတပ်ဖွဲ့ပေါ့နော်အခုလောလောဆယ်မှာဆိုပြည်သူ့ရဲတပ်ဖွဲ့ကလည်းပြည်ထောင်စုဝန်ကြီးဌာနအောက်မှာပဲတာဝန်ရှိတယ်အဲ့တော့ပြည်ထောင်စုဝန်ကြီးဌာနကိုတာဝန်ခံတဲ့ပုဂ္ဂိုလ်ကတော့အမှန်အရသာအစိုးရဆိုပေမဲ့တမရာကြီးဦးထင်ကျော်အနေနဲ့ကလည်းခိခိရရောက်ဒီအာဏာတက်ရောက်မှုမရှိဘူးဩဇာတက်ရောက်မှုမရှိဘူးပေါ့နိုင်ငံတော်တိုင်ကင်ကပုဂ္ဂိုလ်ဘက်ကကြည့်မယ်ဆိုလေဒါသူဩဇာတရိတ်မတက်ဆိုင်ဘူးအဲ့တော့တရိတ်တက်ဆိုင်နေတာကာကွယ်ရေးဦးစီးချုပ်ရဲ့တာဝန်လို့ရောယူဆရတာပေါ့နော်အဲ့တော့ဒီနေ့ထိလည်းကာကွယ်ရေးဦးစီးချုပ်ကြီးကဘာသမ်းမှလည်းမကြားသေးဘူးဆိုကိုမြားရေးအနေနဲ့ဘယ်လိုစမ်းစစ်လို့ရလဲရှင
်အားနေချက်တွေကအများကြီးမှန်တယ်ဖွဲ့စည်းပုံအရဆိုလို့ရှိရင်တော့ပြည်ထောင်စုနဲ့ပတ်သက်ပြီးတော့တာဝန်ခံမှာတက်မလို့ကာကွယ်ရေးဦးစီးချုပ်ပဲဒါပေမဲ့ကျွန်တော်ဒီနေရာမှာကျွန်တော်စဉ်းစားတာဒီကိစ္စကတာမန်လူတက်မှုတစ်ခုမဟုတ်ဘူးတော့နိုင်ငံရေးနဲ့ဆက်ဆက်တယ်လို့တွေးလို့ရတယ်ဘာမှအချက်လည်းမရှိသေးလို့ကျွန်တော်ဘာမှမပြောသေးတာအဲ့ဒီကိစ္စကိုဖြည့်ရှင်းတဲ့အခါမှာသူ့ပဲကိုပဲလို့ကြစ်တည်နေပြီးကျွန်တော်ဖြည့်ရှင်းလို့မရဘူးလို့ကျွန်တော်ကတော့အဲ့လိုယူဆတယ်။ပေါင်းရတော့မှာလောက်ရတော့မှာနောက်ပြီးကျွန်တော်စိုးစိုးပြောလို့ကျွန်တော်အသက်50 52နှစ်ထဲမှာရောက်ပြီဒီလိုမျိုးဖြစ်ရမျိုးကျွန်တော်တစ်ချိန်မှမကြုံဘူးဒါ first time အဲ့တော့ကျွန်တော်မကြုံခဲ့ဘူးလို့လေးစိတ်မှတောင်းဝန်ကြတဲ့ပုံစံကြီးလည်းကြုံခဲ့ဘူးမှာမဟုတ်ဘူး။အဲ့တော့ကျွန်တော်နိုင်ငံမှာလည်းအစင်လားမရှိခဲ့ဘူး။ဟို first blood ခေတ္တကတော့ priority တဲ့ဖွဲ့ရပါလားရှိခဲ့တာလေ။အဲ့ဒါကြီးကျွန်တော်တို့မမိခဲ့ဘူး။အဲ့တော့လေစိတ်တောင်ကြတဲ့မကြုံရတဲ့အခါမှာဒီမျိုးဖြစ်လာလိမ့်မယ်လို့မျှော်လင့်ထားလိမ့်မယ်လို့ကျွန်တော်မထင်ဘူး။အဲ့တော့ဒါတွေကအားနည်းချက်တွေတော့ရှိခဲ့ပဲ။အဲ့တော့တခုရှိတာကဆရာဦးကိုနီရဲ့နိုင်မအောင်ဦးနေဝဲနိုင်မအောင်ရောင်းတိုင်းစစ်တိုင်းမှုကိုယ်တိုင်လာတက်သွားရှိတယ်။တက်မလို့နေပြီးတော့မှကျွန်တော်စီစစ်တပ်ဘက်ကနေပြီးတော့မှကျင်းစာချက်တွေပဲထုတ်ပြီးတော့ရှာပွေသွားမယ်ဆိုတာရှိတယ်။ဒါတွေကဘယ်လောက်ထိအလုပ်ဖြစ်လာမလဲ။ဘယ်လောက်ထိပူပေါင်းဆောင်ရွက်သွားမလဲ။ဘယ်လောက်ထိလုံခြုံရေးကိုဆက်လက်ပြီးတော့မှပူပေါင်းဆောင်ရွက်ပြီးလုပ်ကိုင်သွားမလဲဆိုတာကိုအရေးကြီးတယ်လို့မြင်တယ
်။အဲ့တော့ဟိုရှင်းနေဥကိုနီနဲ့ပတ်သက်ပြီးတော့ပေါ့လေအမှတ်ရစရာလေးဘာတွေများရှိပါသလဲပြောပြပေးပါဦး။ဟုတ်ကဲ့
။အဲကျွန်တော်တို့သူမဆုံးခင်မှာညစာစာပွဲကျွန်တော် ကျွန်တော်ထင်ပါတယ်နှစ်ပတ်တာတာလောက်ကပေါ့နော်ကျွန်တော်ညစာစာဝတ်တွေ့တဲ့အခါမှာသူပြောတဲ့အရာခုနပြောသလိုနော်တက်ဆိုင်ရာအတိုင်ငံပုံကုန်နေတော့မှကျွန်တော်တို့တွေ့ဘဝရမ်းခက်တယ်အဲ့တော့မှန်ကန်တဲ့သတင်းစကားတွေကိုတက်ဆိုင်ရာလူတွေစီရောက်ဖို့လဲခက်တယ်ဆိုတာမျိုးလေးပေါ့နော်ကျွန်တော်အဲ့တော့ကျွန်တော်ဗာတူးတဲ့ဆိုခုနကတော့တာဝန်ခံမှုတာဝန်ယူမှုကကျွန်တော်နိုင်ငံမှာအရန်အားနေတယ်တခုခုကိုတာဝန်ရှိတဲ့လူကသူတာဝန်ခံမယ်တာဝန်ယူရမယ်အဲ့သူတာဝန်ကိုသူကကျေပွန်သူလုပ်ရမှာအဲ့တော့ခုနကပြောသလိုတာဝန်ခံမှုတာဝန်ယူမှုမရှိဘဲနဲ့ခုနကပြောသလိုအဲ24နာရီမပြည့်ခင်မှာသတင်းထုတ်တင်တယ်ပေါ့နော်အဲ့လိုထုတ်လိုက်ပြီဆိုရင်ကောလာလာတွေမပြန့်တော့အခုသတင်းမထုတ်လိုက်တဲ့အတွက် Facebook မှာကောလာလာတွေတအားပြန့်ပြီးတော့တခါပုံမုန်းကုန်တယ်ဘု
ရားကြောင့်ဖြစ်ကုန်
တယ်ဘုရားကြောင့်လည်းဟိုလူလို့ဆိုဘာသာရေးကြောင့်ဖြစ်တယ်လို့လို့
တ
ာနိုင်ငံရေးကြောင့်ဖြစ်တယ်လို့လို့အဲ့လိုရောင်းချင်းရောင်းနေနေဖြစ်သွားတယ်ပို့ပြီးတော့အတိုင်းပြစိတ်ဝင်ကွဲသွားတယ်
ဟုတ်ကဲ့ပါဆရာအနေနဲ့ဟိုဆရာဦးကိုနေရတော့နာမည်ကြီးပေါ့ဒါတော့တနင်္ဂနွေလုံးလည်းသိပါတယ်သူကဒီဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအတွက်ကိုဒီဇိုင်းမှတ်မှတ်စူးစမ်းခဲ့တဲ့လူတယောက်ထုံးလို့ကြေးရေလို့နှောက်လို့ပြောလို့ရအောင်ကိုဒီဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးချက်ကြလက်ကြအမြဲတမ်းပြောခဲ့တယ်လူအဲ့တော့သူရေးခဲ့တဲ့စာအုပ်ကလေးနဲ့ပတ်သက်ပြီးပြောပြပေးပါအောင်ရှင်အ
ဲသူကတရခွင်ကတိုက်ပွဲများဆိုတော့ပထမဆုံးစာအုပ်ကိုရေးတဲ့အချိန်မှာကျွန်တော်နဲ့ဆရာကောင်းတန်းနဲ့နှစ်ယောက်ကအမှားစာလေးရေးပေးရတယ်သူကသူစာအုပ်ဖတ်ကြည့်လိုက်လို့လည်းစာရေးဆရာတယောက်မွေးဖွားလာပြီဆိုကျွန်တော်သိတယ်အဲ့တော့ကျွန်တော်တို့ကအယံဝန်တာပါတယ်အဲ့တော့သူပြောလို့ရှိတဲ့ဟာတကယ်တကယ်တော့အခြေခံဥပဒေကိုပြင်ဆင်တာမဟုတ်ဘူးဗျသူကအစ်စ်ပြန်ဆွဲမှာလုပ်မယ်ဆိုတဲ့ဟာတစ်ခုရှိတယ်နောက်တစ်ခုက Religious Harmony Act ဆိုတာသူကအဲ့ဒါလေးကိုသူသဘောကျတယ်အထူးသဖြင့်စင်ကာပူမှာပေါ့ကလေးကဘောကနေစပြီးတော့ Hindu Muslim နော်အစ္စလာမ်ဘာသာတွေဒီပါလေးဘာခေါ်မလဲခရစ်ယာန်တွေဘုရားဘာသာဒီ3ယောက်ဒီ4ဖွဲ့ဟာအတူတကွနော
်နေရာ
တစ်ခါတော့ဆက်အောင်လို့သူတို့ဖျားကြောင်းသွားမယ်ဒီနေ့ကတော့ဘယ်သွားမယ်ဘယ်သွားမယ်ဆိုကလေးတွေတူတူထားထားပြီးတော့သူတို့လှုပ်သွားတဲ့ဟာတယောက်နဲ့တယောက်နားလေအဲ့ဒီ act လေးကိုသူကလှုပ်ချင်တာအဓိကတော့သူလှုပ်ချင်တဲ့အဲ့ဒီ religious harmony act ပေါ့ဘာသာရေးမြစ်တဟာစာတာဖြစ်မှုအခြေခံဒီဥပဒေလေးကိုသူမလုပ်သွားရဘူးပေါ့လေသူလုပ်ချင်တဲ့ဟာပေါ့ဒါလေးကိုတော့ကျွန်တော်ဟောဖြစ်တယ်သူကအမှန်တရားမျက်နှာတယ်အမှန်ကိုအမြဲတမ်းပြောတယ်ဆိုတယ်เนาะကျွန်တော်ငင်းခုန်လာလက်ရှိပါတယ်အခုနောက်ပိုင်းမှာတော့သူကတော်တော်လေးကိုတည်ငြိမ်လာပြီးတော့သူသဘောပေါက်သွားတာပေါ့လေဒီနိုင်ငံရေးဆိုတာဘာလဲဆိုတာသူသဘောပေါက်သွားတဲ့အချိန်မှာကျွန်တော်တို့ကတော့သူ့ကိုနှမျောတယ်ဆိုတဲ့ဟာကကျွန်တော်တိုင်းပြည်အတွက်အကျိုးတစ်ခုရှိအောင်သူလုပ်နိုင်တယ်လို့ကျွန်တော်ယူဆတယ်
ဟုတ်ကဲ့ပါကျမနဲ့ဆိုတက်တူရဲ့လူလို့ပြောလို့ရပါတယ်ဆရာဦးကိုနီးယားနောက်ပြီးတော့ကျမတို့အားလုံးပေါ့နော်ဒီမြန်မာနိုင်ငံမှာမွေးပြီးတော့မြန်မာနိုင်ငံမှာကြီးပြင်းလာကြတယ်ဟိုကျမငယ်ငယ်တုန်းကမွတ်စလင်တကယ်ချင်းတွေအများကြီးရှိတယ်ဟိန္ဒူတကယ်ချင်းတွေလည်းအများကြီးရှိတယ်ခရစ်ယာန်တကယ်ချင်းတွေလည်းအများကြီးရှိတယ်အားလုံးကတဟဇာတပြင်းပြတတ်တာနဲ့မိမြန်မာပြည်ကိုချစ်ခဲ့ကြတယ်ဥက္ကိုဥလာရုပဲဥက္ကိုနီကလည်းချက်ခဲ့တာပါပဲအဲ့တော့ကျမတို့ဒီနေ့ဆွေးနွေးပွဲမှာဆရာဥက္ကိုနီကိုဂုဏ်ပြုရင်းနဲ့ကျမတို့အားလုံးဘာသာတရား꽌ကြတာတွေမ꽌ကြတာတွေမဟုတ်ဘူးဒီနိုင်ငံမှာမွေးဒီနိုင်ငံမှာကြီးပြီးတော့အားလုံးအတူတကွပေါ့ချစ်လျှောက်ပြီးတော့အေးတူပူမြတ်တော့တာသာတာတူတူနေသွားကြအောင်လို့ပဲဆုတောင်းပါရစေနော
်ဟုတ်ကဲ့ပါဆရ
ာအားလုံးကျေးဇူးတင်ပါတ
ယ်ကျေးဇူးတင်ပါတယ်ဟုတ်ကဲ့
အနေဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥပဒေကြံပေးဥက္ကိုနီရန်ကုန်လေစိတ်မှာအသက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လေလာသူတွေရဲ့သဘောထားအမြင်ကိုရန်ကုန်စတူဒီယိုမှာ VOA မြန်မာပိုင်းစီစဉ်ရဲ့အက်ဒီတာဒေါခင်ဆိုးဝင်းကတွေ့ဆုံဆွေးနွေးပြီးတော့တင်ဆက်ခဲ့တာပါဒီဆွေးနွေးပွဲကျင်းပပြီးနောက်တရက်မှာပဲနိုင်ငံတော်သဘောထားရုံးကထုတ်ပြန်တဲ့ကြေညာချက်မှာဒီပြစ်မှုကျူးလွန်တဲ့အခါမှာပူးပေါင်းပါဝင်ခဲ့တဲ့တရားခဏ်အောင်ဝင်းစော်ကိုဖမ်းမြို့မှာဖမ်းဆီးရရှိမိတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါ
ဒေါက်ခင်ဆိုဝင်းစီစဉ်တင်ဆက်တဲ့နိုင်ငံရေးသက္ကဝိုင်းကိုဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးရအစီအစဉ်မှာတင်ဆက်ထားတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုအခုလိုတနင်္ဝနီညနဲ့တနင်္လာမနက်ခင်းတွေမှာစောင့်မျှော်နှားဆင်နိုင်ပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ5ရက်တနင်္ဂနွေနေ့ရက်ဒီဒုတိယပိုင်းနိုင်ဝက်အစီအစဉ်ကိုစက်တိုက်တင်ဆက်ပေးပါပါ line to meter 24 25 32 51နဲ့ line let meter 190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မရေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်နားဆင်ရအောင်ပါရှင်
မင်္ဂလာပါရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့တက်တန်း85နှစ်ပြည့်သွားပြီဖြစ်တဲ့ VOA အတွက်အမှတ်တရလေးတွေရေးလာတဲ့သောရရှင်တွေရဲ့ Facebook ပေါ်ကမှတ်ချက်တချို့ကိုပြောပြပေးကြပါမယ်။ဟုတ်ပါတယ်ကျမတို့ VOA American တန်းကဒုတိယကမ္ဘာစစ်မှာ American ပါဝင်ပြီးသတင်း9ပတ်ကြာကြာနယူးယောက်မြို့မှာရှိတဲ့အတန်းလွင်စတူဒီယိုလေးတစ်ခုကနေပြီးတော့ဂျာမနီနိုင်ငံကို15မိနစ်ကြာလိုင်းတို့တိုက်ရိုက်ရေဒီယိုအစီအစဉ်ကို1942ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစလွှင့်ပြီးတော့ VOA ဆိုတာစတင်ခဲ့တာပါနော်အခုတော့အဲ့လိုအတန်းစလွှင့်ချိန်ကစပြီးတော့ရည်တွက်မယ်ဆိုရင်နှစ်ပေါင်း85နှစ်ဒီသတင်းပတ်မှာပြည့်သွားခဲ့ပါပြီ VOA American တန်းကို Washington DC မြို့တော်မှာအခြေစိုက်ပြီးတော့ကမ္ဘာတစ်လောကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒုတိယကမ္ဘာစစ်အဆုံးသတ်ချိန်မှာ VOA ကဘာသာစကားပေါင်း40ကျော်နဲ့ထုတ်လွှင့်ခဲ့ပြီးတော့ဂီတတစ်ချင်းနဲ့30ချက်စရည်ကဏ္ဍပေါင်းစုံတွေပါဝင်တာပါအဲ့နောက်ပိုင်းမှာတော့အခုဆိုရင် VOA က Multimedia နိုင်ငံတကာအတန်းလွှင့်ဌာနအဖြစ်နဲ့ဒီကနေ့မှဆိုရင် Radio ရုပ်သံ Internet စတဲ့နီလန်ပေါင်းစုံသုံးပြီးတော့ဘာသာစကားပေါင်း48မျိုးနဲ့တကွာလုံးကိုထုတ်လွှင့်ပေးနေတာပါ2016ခုနှစ်အထိကြည့်မယ်ဆိုရင် VOA ကိုအားပေးနာဆင်ကြည့်ရှုတဲ့ကမ္ဘာတစ်ဝိုင်းကပြည့်တဲ့အရေးတွေကသတင်းတစ်ပတ်ကို236တန်းကျော်ရှိပါတယ်။ဒီလိုမျိုး VOA ရဲ့85နှစ်ပြည့်အမှတ်တရမွေးနေ့အတွက်သရရှင်တွေရေးလာကြတဲ့အထက်မှာစိုးတန်းအေက
သတင်းကောင်းတွေဖြစ်နိုင်ပါတယ်။သတင်းဆိုးတွေဖြစ်နိုင်ပါတယ်။ဒါပေမဲ့သတင်းမှန်တွေကိုကျွန်တော်တို့ထုတ်လွှင့်သွားပါမယ်။အဲ့ဒါကြိုက်တာ VOA ရေ
မျိုးဆွေအောင်ကတော့
တမိုင်းရှည်လျားတဲ့ VOA သတင်းအမှန်များစွာထုတ်လွှင့်ဖော်ပြနိုင်ပါသည်ခင်ဗျာ
သရရှင်ဇော်ဇော်တန့်စင်ကလည်းအခုလိုဆိုလာပါတယ
်သတင်းကောင်းဖြစ်စီသတင်းဆိုးဖြစ်စီအမှန်ဖြစ်စီဘူးနဲ့အမှန်နဲ့အမှားပြိုင်ဆိုင်တာကိုမြင်ရကြားရရင်အမှန်တရားဘက်ကရက်တည်ပြီးပါ VOA
ရှမ်းပြည်ဆရာတင်ဆိုတဲ့သရရှင်ကတော့85နှစ်ပြည့်သော VOA အားဂုဏ်ယူပါသည်ဟုတ်ကဲ့ပါ85နှစ်ပြည့် VOA ကိုအခုချိန်ထိနားဆင်အားပေးလာကြတဲ့သရရှင်တွေကိုအထူးကျေးဇူးတင်ပါတယ်တခြား VOA အစီအစဉ်တွေနဲ့ပတ်သက်ပြီးရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုလည်းဆက်ပြီးပြောပြပေးသွားပါမယ်။အခုတော့သောရရှင်တွေကိုနောက်တိုင်းတေးလေးတစ်ပုတ်နဲ့ဖြောပြပေးကြပါမယ်။နောက်ပိုင်းမှာတော့ပြီးခဲ့တဲ့သတင်းပတ်တွင်မှာမြန်မာနိုင်ငံမာတော်တော်လေးကိုထိတ်လန့်အံ့ဩစရာဖြစ်စေခဲ့ရတဲ့သတင်းတစ်ပုတ်နဲ့ပတ်သက်ပြီးအဲ့ဒီသတင်းနဲ့နောက်ဆက်တွဲအကြောင်းအရာတွေကိုသောရရှင်တွေမှတ်ချက်ရေးလာကြတာတွေကိုဝေမျှပေးသွားခြင်းပါရှင်။အခုတစ်ပတ်သောရရှင်တွေကိုဖြောပြပေးဖို့ရွေးချယ်ထားတဲ့နောက်တိုင်းတေးလေးကတော့ဒီ Billboard Hot ဖြစ်ဆုံးတေးနံပါတ်100ဆင်းမှာနံပါတ်1ချိန်နေတဲ့သတင်းပဲဖြစ်ပါတယ်။ဒါဒုတိယအချိန်မြောက်နံပါတ1ချိန်တာဖြစ်ပါတယ်။အဖွဲ့ဝင်3ဦးပါ American Hip Hop အဖွဲ့ဖြစ်တဲ့ Migos တိဆိုထားတာပါ။2016အောက်တိုဘာလကောင်မှာထွက်တဲ့တပုတ်သေးသချင်းတက်ပြားကဖြစ်ပြီးတော့သူတို့နောက်ပိုင်းထွက်မဲ့ Culture Day တက်ပြားထဲမှာပါဝင်တဲ့သချင်းဖြစ်ပါတယ်ရှင်။ Billboard Hot 100 Number 1 ချိန်နေတဲ့ Bad and Boogie ဆိုတဲ့သချင်းကိုနားဆင်ကြည့်ပါဦးနော်
။ You know Young Rich You know so we ain't really never had no old money. We got a whole lot of new money though.
If you're Metro I don't trust you. I'm going to see you.
Hey!Raindrop, drop top, drop top, smoking, no cooking, the hot pot,
cooking,
know your bitch, yeah, dot, 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 cooking the poop in the crock pot, pot, we came from nothing to something,
hey,
I don't trust nobody, grip the trigger,
nobody,
call up the gang and they come and get
gang,
cry me a river, give you a tissue,
hey.
It's bad and bougie,
bad,
cooking up with a Uzi,
bah.
My niggas are savage, ruthless,
savage.
We got 30s and 100 rounds too,
God.
My bitch is bad and bougie,
bad,
cooking up with a Uzi,
dude,
my niggas are savage, ruthless,
hey.
We got 30s and 100 rounds too,
God.All set.
Woo, 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 woo.
records on records, got backers on backers, I'm riding around in a coupe. I take your crap from you, you. I'm a dog, woo. Beat her walls loose, hey. Hop in the fall, woo. I tell that they come comfort me.
Comfort me.
I swear these is under me.
Hey.
The hate and the devil keep jumping me.
Jumping me.
Bankrolls on me, keep me company.
Cash.
Hey, we do the most,
most.
Yeah, pull up and goes.
Woo.
Yeah, my diamonds a choker. Holding up, I with no holster.
Bah.
Rid the ruler, diamond cooler.
Cooler.
This a roller, not a mule.
Hey.
Dabbing on them like the usual.
Damn.
Magic with the brick voodoo.
Magic.
Courtside with a bad. Then I send it through Uber.
Go.
I'm young and rich and plus I'm bougie.
Hey.
I'm not stupid, so I keep the Uzi. Records on records, get back as I'm back as so my money making my back.
Ah.
You got a low act rate.
Act.
We from the north, yeah, that way.
No.
Fat cookie in the ashtray. This national smash day. Hop in the limb, have a drag race.
Smash.
I let them birds take a bath, babe.
Hey.
Raindrop.
Trip.
Drop top.
Drop top.
Smoking, no cooking the hot box.
Cooking.
On your bitch, yeah, dot, dot, dot. Cooking up beef in the crock pot,
pot.
We came from nothing to something.
Hey!
I don't trust nobody, grip the trick,
nobody.
Call up the gang and they come and get
janked.
Cry me a river, give you a tissue.
Hey.
Bad and bougie,
bad.
Cooking up with a Uzi.
Bah.
My niggas are savage, ruthless.
Savage.
We got 30s and 100 rounds too.
Gah.
My bitch is bad and bougie,
bad.
Cooking up with a Uzi. Billboard Hot 100 by number to take it. Bad and bougie, so that the team tip out is it? မြန်မာတချစ်တော်ရရှင်တွေအတွက်မြန်မာတချင်းလေးတပုတ်ကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါလိမ့်ရှင်အခုတော့ခုနကရောပြောခဲ့တယ်လို့ပဲပြီးခဲ့တဲ့သတင်းပတ်တုန်းကတော်တော်လေးကိုတုံတုံလှုံလှုံအားလုံးအထိတ်တလန့်ဖြစ်ခဲ့ရတဲ့သတင်းတပုတ်နဲ့အဲ့နောက်ဆက်တွဲကိစ္စတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေရဲ့ဝေဖန်ယူဆချက်အမျိုးဆုံး Facebook စာမျက်နှာပေါ်မှာလာရေးကြတာတွေကိုဝေမျှပေးကြပါတယ်နော်အားလုံးသိကြတဲ့အတိုင်းပြီးခဲ့တဲ့တနင်္ဂနွေနေ့ရန်ကုန်လေးစိမ်းမှာလှုပ်ကြံခံရပြီးတော့တေဆုံသွားခဲ့ရတဲ့ဥက္ကဋ္ဌနဲ့လူသက်သမားတို့ကိုလိုက်ဖမ်းပေးတဲ့တက္ကစီသမားအုပ်စုတွေကကိုနေဝင်တေဆုံသွားရတဲ့အမှုမှာလက်သက်တနတ်သမားကိုလက်ရဖမ်းမိခဲ့ပေမဲ့လည်းအဲ့ဒီနောက်ွယ်ကအကျိုးကိုင်သူတွေကဘယ်သူဘယ်ဝါဘယ်သူမှအဓိကတာဝန်ရှိတယ်ဆိုတော့အခုထိအဖြေမရနိုင်သေးတဲ့အခြေအနေမှာရှိပါတယ်ဒါမဲ့လေဒီအမှုနဲ့ပတ်သက်ပြီးတော့လူတွေတော်တော်များများကိုဖမ်းဆီးစစ်ဆေးထားပေမဲ့လေပြီးခဲ့တဲ့တောက်ကြံတွေကတော့ဒီလောက်ကြံမှုမှာပူပေါင်းပါဝင်သူတအုပ်ဖြစ်တယ်လို့တန်တရားရှိခံရတဲ့ဦးအောင်ဝင်းစောကိုဖမ်းဆီးမိထားပါပြီလို့နိုင်ငံတော်သမရယောဂာနေပြီးကြေညာချက်ထုတ်ပြန်ထားပါတယ်ဒီအမှုနဲ့ပတ်သက်ပြီးတော့တော်ရရှင်တွေသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကို Facebook စာမျက်နှာပေါ်မှာရေးလာကြတာတွေအများကြီးတွေ့ရပါတယ်နော်ဒီထက်မှတော်ရရှင်ဖုံးတော်ခါကတော့ဥကိုနီလိုမျိုးမြန်မာနိုင်ငံအတွက်အလွန်တန်ဖိုးရှိတဲ့ပုံကတူစုံမသွားရတဲ့အတွက်အထူးဝမ်းနဲ့ကြေကွဲရပါတယ်လို့ပြောလာပါတယ်
။မြန်မာနိုင်ငံတိုးတက်ဖို့ခြေဥ်ပြင်ဖို့ရအခေအားကျတဲ့လူတယောက်ဆုံးရှုံးလို့အတော်လေးကိုဝမ်းနဲ့ကြေကွဲရပါတယ်ဗျာ။ဥကိုနီဟာမြန်မာနိုင်ငံပွားကတာဇာတိမိဘဘာသာကြောင့်ဘာသာကွဲသွားတာပါ။မြန်မာနိုင်ငံသားမွတ်စလင်ဘာသာဝင်လူတော်တယောက်ပါ။လူတော်လို့ပဲမြင်မိပါတယ်။အမှန်တရားပေါ်ခြင်းမပေါ်ခြင်းကတော့သူပြောသွားတာလားသူများပြောတာလားသိမသိကြပါဘူး။မြန်မာနိုင်ငံမှာကျင်းစာတစ်ခုရှိပါတယ်တဲ့။လူတော်မှန်ရင်ထောင်ကျခံရရင်ခံရမဟုတ်လို့ရှင်တော့အသက်ခံရမှာပဲတဲ့။လူတော်ပီတာသွားတာပါဗျာထတ်တူဝမ်းနဲ့ကြေကွဲရပါတယ်ဥက္ကဋ္ဌကောင်းကတုဂရီလာပါစီဗျာ
တော်ရရှင်ဖုံးတော်ခအထူးဝမ်းနဲ့ကြေကွဲရပါကြောင်းပြောသွားတာပါဒါမဲ့လေဒီလိုမျိုးရှင်းနေဥက္ကဋ္ဌဆုံးပါသွားရတာအတွက်ဝမ်းပန်းတသားနဲ့လူမျိုးရေးဘာသာရေးအမုန်းတရားလက်ကင်ထားပြီးရေးကြပြောကြတာတွေလည်းလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေတာတွေ့ရပါတယ်ရှင်ဒီလိုလှုပ်ဆောင်မှုတွေကမြန်မာနိုင်ငံရှောက်လန်းနေတဲ့ဒီမိုကရေစီနဲ့လုံးဝဆန့်ကျင်ကွဲပြားနေပါတယ်လို့ Facebook တော်ရရှင်ကန်လေကခုလိုရေးလာပါတယ်
နိုင်ငံရေးနဲ့ဘာသာရေးကိုတရားနာလေအောင်အရင်လေ့လာကြပါနိုင်ငံသားအလုံးလိုချင်ခဲ့တဲ့ဒီမိုကရေစီရဲ့အဓိပ္ပာယ်ကိုလည်းလေ့လာကြပါဘယ်ဘာသာမှပဲနေနေလူသားတိုင်းမြည်သူမဆိုးအခုလိုလူလူချင်းသက်လို့တရားမှာမကြောက်တတ်တဲ့လူမရှိပါဘူးကျွန်တော်ခရစ်ယာန်တယောက်အနေနဲ့ဒီနေရာမှာကျွန်တော်ယဉ်သူဖြစ်ခဲ့ရင်တော့အ ਨੇ ဆုံးတော့စိတ်မကောင်းဖြစ်မိမှာအသေးချပါဒီဖြစ်စဉ်မှာကျွန်တော်ထိတ်လန့်မိတာကလူသက်တရားခံတဲ့ပညာရှင်တယောက်တေတာကိုတချို့တွေလက်ခုတ်တီးဝမ်းသာနေကြတာကိုပါ
တော်ရရှင်တင်ကိုကိုကတော့ဒီအမှုကိစ္စမျိုးဟာနိုင်ငံတော်အတွက်အထူးအရေးပါတာမလို့ပြည်တွင်းတပ်ဖွဲ့တွေနဲ့ပဲမလုံလောက်ဘူးဆိုရင်နိုင်ငံတကာကိုအကူအညီတောင်းသင့်ပါတယ်ဆိုပြီးတော့အကြံပြုလာပါတယ
်ကျွန်တော်ရော NLD ကောင်းဆောင်တဲ့အဖွဲ့ကိုစိတ်ပြတ်ချင်လာပြီဗျာဘာကိုမှမပြတ်သားဘူးခင်ဗျားတို့မနိုင်ရင်နိုင်ငံတကာအဖွဲ့အစည်းတွေရှိတယ်အကူအညီတောင်းပါဗျာအခုတော့တကယ်တော်တဲ့တက်တဲ့သူဥကိုနီလိုလူတယောက်အပြင်နောက်ထပ်အမှန်တရားကိုမျက်နှိုးသူဥနေဝင်းလိုတန်ဖိုးမဖြတ်နိုင်တဲ့သူတွေကိုဆုံးရှုံးလိုက်ရပါပြီကျုပ်ကတော့လုံးဝဖြေမရနိုင်ဘူးဗျာခင်ဗျားတို့ကမျိုးသားပေါင်းစည်းရေးလို့ဆိုခဲ့ကြတယ်ဒီလိုလူတွေကိုဆက်ပြီးတော့လွတ်ထားနေဦးမယ်ဆိုရင်တော့တတိုင်းပြည်လုံးပြာကျသွားလိမ့်မယ်ကျွန်တော်အပါဝင်80ရာခိုင်နှုန်းက NLD ကိုထောက်ခံနေတော့မှာဗျာ
သူ့လိုပဲနောက်ထပ်တော်ရရှင်တန်တင်ကတော့ဒီအမှုအတွက်ကြောသားရင်သားမခွဲကြပဲနဲ့အမှုမှန်ပေါ်ပေါက်ရေးအတွက်အဓိကအထားဆောင်ရွက်ပေးကြပါဆိုပြီးတော့အခုလိုပြောလာပါတယ
်ရဲလုပ်ငန်းအရဆိုရင်ပထမအချက်အနေနဲ့တရားခံကိုမိအောင်ရှာရပါတယ်တရားခံကပြည်သူတွေဖမ်းပေးပြီးပါပြီ
အမှုစစ်တာငပြောသည့်အခွန်နွားတာထက်တောင်ခက်နေဦးမယ်ဒုတိယအချက်ကတော့တရားခံကိုမမိဘူးဆိုရင်တောင်မှသူ့ကိုမလိုသူရန်ညှိုးထားနေသူတွေကိုခေါ်ပြီးစစ်ကြရပါတယ်တခုတော့တိုက်တွန်းလိုပါတယ်တရားခံဟာခမည်းတော်အဖေဖြစ်နေအောင်အမှန်ကိုဖော်ထုတ်ပြီးပြည်သူဝန်ထမ်းကောင်းပါဆိုတဲ့ယုံကြည်မှုကိုတော့လက်လွတ်မခံပါနဲ့ခမည်းတော်
ဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်ွယ်ကအကျိုးကိုင်သူတွေရှိပါတယ်လို့တွင်တွင်ပြောနေကြသူတွေတော့တကယ်တမ်းသိရင်လဲနောက်ွယ်ကအကျိုးကိုင်သူကိုဖော်ထုတ်ပေးပါဆိုတော့မျိုးချစ်ကရင်လေးကအခုလိုမျိုးခက်ထိတ်ထိတ်ရေးလာပါတယ်ရှင
်မြမပြည်မှာဘယ်ကိစ္စဖြစ်ဖြစ်အချင်းချင်းမညီညွတ်ပဲပြည်တင်ဝေဖန်နေကြတာနဲ့အဓိကတရားခံပြဖို့အချိန်ရတော့အောင်အာယုံလွဲပေးနေကြတာကြားပြီးဒီအချင်းတွေဟာအသားစင်မြေဆက်ထိအောင်လက်ဆင့်ကမ်းနေကြတဲ့လောက်ရည်ပါရတန်းကရက်ကြပါတော့တခါလာလဲနောက်ကကျူးကင်သူတွေကိုထိရောက်စွာဖော်ထုတ်ပေးပါလမဲကြီးတွေရှိတယ်ဆိုတဲ့စကားတွေလည်းရိုးနေပါပြီဒီလောက်တောင်လမဲကြီးတို့ကျူးကင်သူတို့ကိုတိနေလဲဂုတ်ဆွဲပြီးရဲလက်အပ်လိုက်ကြပါဗျာ
ဒါကတော့ဒီဇန်နဝါရီလ29ရက်နေ့မှာလှုပ်ကြံခံရပြီးတော့တည်ဆုံသွားရတဲ့ဥပဒေအကြံပေးရှင်းနေဥက္ကုနုရဲ့အမှုနောက်ဆက်တွဲဘယ်သူမှတာဝန်ရှိတယ်လဲဆိုပြီးတော့အခုချိန်ထိဒီအာနာပိုင်နေဘက်ကလည်းတရားခံကိုလိုက်ပြီးတော့ရှာဖွေနေတဲ့အချိန်မှာတော်ရစင်တွေသူတို့ရဲ့အမြင်တွေကိုရေးလာကြတာဖြစ်ပါတယ်ရှင်ဒီလိုတော့စာရီဖော်ပြတာဒီမှရင်ရက်ချင်ပါရင်တော့ဒေးတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာဒေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammy's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သောရရှင်နေစီကပြောစရာရှိတာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်အခုတော့တေးတောင်းလာတဲ့သောရရှင်တွေကိုဆက်ပြီးတော့အလှည့်ပေးကြပါလိမ့်ရှင်ဖေဗူရီလအမွေးနေ့ရှင်ဝမ်းသူမျိုးတွေကကိုစောထွန်းကတော့ရဝေးကတငယ်ချင်းတွေညီကိုမောင်နှမတွေအတွဲဆိုပြီးတော့နီနီခင်စော်ရဲ့မွေးနေ့လက်ဆောင်ဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါလို့မွေးနေ့ရှင်ကိုယ်တိုင်တေးတောင်းလာပါတယ်ရန်ကုန်မြို့ဘိုချိုရက်ကွက်မှာနေတဲ့ဖေဗူလာ6ရက်အမွေးနေ့ရှင်တငယ်ချင်းတက်တာအတွက်ဗာဂျီးနီးယားကတငယ်ချင်းနဲ့အမိသားစုကမွေးနေ့မြစ်တာတေးလက်ဆောင်ပါပါတယ်ရှင်။ဒီလိုဒီတစ်ပတ်ကုနာရောင်ကမွေးနေ့ရှင်ကိုစောထွန်းကိုရိုင်းတောင်းဆိုထားတဲ့တခြင်းလေးထုတ်လွှင့်ပေးကြပါရနော်။နီနီခင်စောတီဆိုထားတဲ့မွေးနေ့လက်ဆောင်ဆိုတဲ့တခြင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်ရှင
်။ Happy birthday!
ဒီဆိုထားတဲ့မွေးနေ့လက်ဆောင်ဆိုတဲ့သချင်းလေးကိုနားဆင်ကြကြရတာပါရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒီသချင်းတောင်းလာတွေကိုတင်းင်းကလေးနေညပိုင်းနဲ့တင်းင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bammy.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။ တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။ခုပြောနေတာဟာအိမ်မလေးအိမ်မလေးဆန္ဒနဲ့ဘဝတကယ်လက်တွေ့ချတထထဖြေရအောင်ငါလေးတကယ်ကောင်းချမ်းသာ
Sorry baby
ငါတို့ show it up ဒါမလေးတော့ပါမင်းတို့ရည်ရွယ်ချက်နာ
မေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါလေရှင်။အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတင်ပြပေးကြပါမယ်။အရက်ဖတ်စစ်ဖတ်ဆက်ဆံရေးကိုအဆုံးဖြတ်ပေးမဲ့ဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုဆိုတဲ့ခေါင်းစဉ်နဲ့ဒီသတင်းပတ်ဆွေးနွေးတင်ပြထားပါရစေ။မယ့်ရင်ချင်းနိုင်ငံကအကူအညီတင်ဆက်ထားတာနားဆင်ပါရှင်။
ဒီကနေ့ဇန်နဝါရီ29ရက်နေ့ညနေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေဥကိုနီအင်ဒိုနီးရှားနိုင်ငံလေးလာရေးခီးကအပြန်ရန်ကုန်လေစိတ်ကိုအရောက်တနတ်သမားတယောက်ကအနီးကပြစ်ခတ်လုကြံလို့တေဆုံးခဲ့ရပါတယ်ဒီဖြစ်စဉ်ကိုဘီတွင်းကသာမကနိုင်ငံတကာကလည်းအထူးစိတ်ဝင်စားတဲ့မှုခင်အမျိုးသားပါအကြောင်းကတော့ဥကိုနီဟာဒေါ်ဆန်းစုကြည်ဦးဆောင်တဲ့အာဏာရ NLD ပါတီရဲ့အရေးပါတဲ့သူတယောက်ဖြစ်တာလူနည်းစုအစ္စလမ်ဘာသာဝင်တယောက်လည်းဖြစ်နေတာစတဲ့အကြောင်းတွေကြောက်ပါဖေဖော်ဝါရီ3ရက်နေ့အရောက်မှာမှလူသက်တရားခံဦးကြည်လင်းရဲ့ကြံရပါဒါမှမဟုတ်ဦးကြည်လင်းရဲ့ထွက်ဆိုချက်အရဦးကြည်လင်းကိုလူသက်ဖို့ခိုင်းစေသူဦးအောင်ဝင်းစိုကိုဇန်နဝါရီ30မနက်4နာရီလောက်ကတည်းကဖမ်းဆီးရမိထားပြီးဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးကထုတ်ပြန်ကြေညာပါတယ်တကယ်တော့အခုမှုခင်ဖြစ်စဉ်နဲ့ပတ်သက်ပြီးဖြစ်ရမှန်ပေါ်ပေါက်ချင်းမပေါ်ပေါက်ချင်းဟာဒီမိုကရေစီခေတ်သစ်တစ်ခုကိုသွားနေတဲ့နိုင်ငံတကာနိုင်ငံရဲ့အရက်ဘက်စစ်ဘက်ဆက်ဆံရေးတနည်းပြောရရင်လက်နက်ကင်တပ်ဖွဲ့နဲ့တပ်မတော်အပေါ်ပြည်သူတွေယုံကြည်မှုအပေါ်အများကြီးကြေရက်ခတ်မှုရှိနိုင်ပါတယ်ခုတစ်ပတ်ဒီကိစ္စဆွေးနွေးတင်ပြသွားပါမယ်
။မှုကင်းနဲ့ပတ်သက်တဲ့ဖြစ်စဉ်ကိုပြန်ပြောရရင်ဇန်နဝါရီလ29ရက်ညနေ 9:00 ဝန်းကျင်မှာ NLD ဥပဒေအကြံပေးဥကိုနီဟာစင်ကာပူလေကြောင်းလိုင်းနဲ့ရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်ကိုရောက်လာပါတယ်။ပြန်ကြားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့အင်ဒိုနီးရှားနိုင်ငံလေလာရေးခီးစဉ်သွားရောက်ပြီးအဖွဲ့ဝင်တွေနဲ့အတူပြန်ရောက်လာတာပါ။လေစိတ်အရောက်တာမီနယ်1ဂိတ်နံပါတ်6ထွက်ပေါက်ရှိတက္ကစီစတန်ရှိမှာမီးလေးကိုချီရင်ကားဆောင်နေတော့လူသက်သမားကပစ္စတိုတနက်နဲ့အနီးကပ်ပြစ်ခတ်လှုပ်ကြံတက်ဖြတ်ခဲ့တာဖြစ်ပါတယ်။ဥက္ကုဏီနေရာမှာပဲပွဲချင်းပြီးတေဆုံးသွားပေမဲ့လူသက်သမားကိုတက္ကစီသမားတွေနဲ့ပြည်သူတွေကဝိုင်းဝန်းဖမ်းဆီးနိုင်ခဲ့ကြပါတယ်။မှုကင်းဖြစ်ပွားပြပြချင်းဦးကြည်လင်ရဲ့ကိုကြီးအချင်းပါလက်ရေးမှုပေါက်ကြားခဲ့လို့မှတ်တမ်းပါမန္တလေးလိပ်စာကိုသတင်းတောက်တွေပြည်သူတွေရောက်သွားသလိုရဲတပ်ဖွဲ့လည်းရောက်သွားခဲ့ပါသေးတယ်။
နောက်ထပ်ပေါက်ကြားမှုကတော့စာမျက်နှာ၅မျက်နှာပါဦးကြည်လင်းအစ်စ်ခံချက်ဖြစ်ပါတယ်။အဲ့ဒီမှာသူ့ကိုစစ်ခိုင်းသူဟာဦးမြစ်ဆွေဆိုသူဖြစ်တဲ့အကြောင်းလှုပ်ကြံဖို့အတွက်ရန်ကုန်ကိုချိန်ဆိုပြီးလှုပ်ကြံကနီးမှာဦးကိုနီကိုညွှန်ပြတာတနတ်နှစ်လက်ထည့်ထားတဲ့လွယ်အိတ်ကိုပေးပြီးလှုပ်ကြံခိုင်းတာစသဖြင့်ထွက်ဆိုထားပါတယ်။ဒီထွက်ဆိုချက်ဟာရဲဘက်ကပေါက်ကြားတာအမှန်ဖြစ်ကြောင်းနိုင်ငံတော်သမ္မတရုံညွှန်ကြားမှုချုပ်ဦးစော်ထေးကတော့သတင်းတောက်တချို့ကိုအတည်ပြုပြောကြားလိုက်ပါသေးတယ်။နောက်ထပ်ထွက်လာတဲ့သတင်းတစ်ခုကတော့ဦးကြည်လင်းကိုခိုင်းစေသူဦးမြစ်ဆွေကိုရန်ကုန်ဖအံလန်းတန်လွင်တံတားဖအံမှာဖမ်းဆီးလိုက်တယ်ဆိုတဲ့သတင်းပါဒီသတင်းထွက်လာတဲ့အခါသတင်းဌာနတွေကကရင်ပြည်နယ်ရဲတပ်ဖွဲ့မှူးရဲမှူးကြီးကြည်လင်းကိုဖုံးဆက်မေးကြပါတယ်ရဲမှူးကြီးကြည်လင်းကအဲ့လိုဖြစ်စဉ်လုံးဝမရှိတဲ့အကြောင်းတရားခံဖမ်းဆီးရမည်ဖြစ်စဉ်လုံးဝမရှိတဲ့အကြောင်းညင်းဆိုပါတယ်ကရင်ပြည်နယ်ကပဲသူရဲမှူးကြီးကံဝင်းကတော့မြစ်ဆွေဆိုတဲ့သူကိုမြဝတီမှာဇန်နဝါရီ30ရက်ကလေးကဖမ်းဆီးမိထားပြီးဖြစ်တယ်လို့သတင်းဌာနတွေကိုအတည်ပြုပြောဆိုပါတယ်
ကြားထဲမှာအရေးတကြီးထွက်ပေါ်လာတဲ့ဂွင်းဆက်သတင်းတစ်ခုကတော့မြန်မာနောင်းအယ်ဒီတာကိုဆွေဝင်းကနေအိုးဘိုထောင်ထဲမှာဦးကြည်လင်းနဲ့ဦးအောင်ဝင်းစော်တို့ကိုတိကျွမ်းခဲ့တဲ့ဦးအောင်စုအကြောင်းအင်တာဗျူးပါ။အဲ့ဒီအင်တာဗျူးမှာဦးအောင်စုကသူဟာဦးကြည်လင်းကိုကောင်းကောင်းသိတဲ့အကြောင်းသူထောင်ကထွက်ပြီး2016ခုနှစ်ဇွန်လထောင်ထဲမှာဦးကြည်လင်းတို့နဲ့အတူတွဲနေတဲ့တက်မတော်အရာရှိဟောင်းဦးအောင်ဝင်းစော်သူ့စီကိုရောက်လာတဲ့အကြောင်းလူမျိုးချဘာသာချနိုင်ငံခြားတန်တမန်တယောက်ကိုနေကင်းကြောင်တောင်လှုပ်ကြံရမှာဖြစ်ကြောင်းလှုပ်ကြံရင်ငွေ3,500ကနေ1,000တောင်းတလောက်ပေးမယ်လို့စီယုံကြောင်းဦးကြည်လင်းကိုလူတက်ဖို့စိတ်ခိုင်းသူဟာအဲ့ဒီဦးအောင်ဝင်းစော်ဖြစ်မယ်လို့သူတထစ်ချယုံကြည်တဲ့အကြောင်းသူ့နောက်ွယ်မှာအဖွဲတဖွဲအင်အားစုတစုရှိလိမ့်မယ်လို့ယုံကြည်တဲ့အကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ်နောက်ပိုင်းအကျဉ်းသားဟောင်းဦးအောင်စိုးကိုသတင်းဌာနတွေကအင်တာဗျူးလုပ်ဒီသတင်းတွေအကြီးအကျယ်ပြန့်နှံ့လာတဲ့အခါကျမှရဲတပ်ဖွဲ့ဟာဥအောင်ဝင်းစော်ဆိုသူကိုဇန်နဝါရီလ30ရက်မနေ့4နာရီလောက်ခန့်ကတန်လွင်ဖ
ဖအန်တရားမှာဖမ်းမိထားပြီးဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးကဖေဖော်ဝါရီလ3ရက်နေ့ညနေမှာထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။ဖြစ်စဉ်ကိုကြည့်ရင်မှုကင်းကိုကင်တွယ်နေတဲ့ရဲတပ်ဖွဲ့တနည်းအားဖြင့်ပြည်ထောင်ဝင်ကြီးဌာနဟာထုတ်ပြန်တဲ့သတင်းတွေထုတ်ပြန်ပေးဖို့ပြက်ကွက်ခဲ့တာတွေ့နိုင်ပါတယ်။ဒါရင်မကဖအန်တရားမှာဘသူကိုမှဖမ်းမိတာမရှိဘူးလို့တင်းနယ်ရဲမှူးကြီးအဆင့်ရှိသူကသတင်းဌာနတွေကိုလိမ့်လည်းပြောဆိုပါတယ်။အကျဉ်းသားဟောင်းကိုအောင်စိုးရဲ့အင်တာဗျူးတွေဥအောင်ဝင်းစော်ရဲ့ဓာတ်ပုံတွေပြန့်နှံ့သွားတဲ့အခါကျမှသူ့ကိုဖမ်းဆီးရမိထားပြီလို့နောက်ကျပြီးထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်အခုမှုကင်းဖြစ်စဉ်နဲ့ပတ်သက်ပြီးတကယ့်ကိုအဓိကကြားတဲ့တရားခဏ်တွေဖမ်းဆီးရမိထားတဲ့အတိုင်းနောက်ွယ်ကအဖွဲ့အစည်းလူပုဂ္ဂိုလ်တွေပါဝင်ပတ်သက်သူစတာတွေကိုပြည်သူတွေမသိကြရသေးပါဘူး။တာဝန်ရှိရဲတပ်ဖွဲ့နဲ့ပြည်ထောင်ဝင်ကြီးဌာနဟာဒီမူကင်းကိုအမှန်အတိုင်းဖော်ထုတ်ပါမလားဆိုတာကိုလည်းတန်တရားဖြစ်နေကြပါတယ်။ကိုအောင်စိုးရဲ့အင်တာဗျူးထဲမှာလောက်ကြံပြီးရင်ထိုင်းနယ်ဆက် DKBA နေမြေတဲ့တွားရောက်ရှောင်တင်းရမယ်ဆိုပြီးဥအောင်ဝင်းစော်ရဲ့ပြောစကားပါလာတာကြောင့်လက်နက်ကင်တပ်ဖွဲ့တွေနဲ့များပတ်သက်လေအောင်မလားလို့တွေးတောစရာရှိလာပါတယ
်။ဘယ်လိုပဲဖြစ်ဖြစ်ဒီအမှုမှန်ဖော်ထုတ်ဖို့ကျူးလွန်သူတွေကိုဖမ်းဆီးရေးယူနိုင်ဖို့ဟာမြန်မာနိုင်ငံရဲတပ်ဖွဲ့ပြည်ထောင်ဝင်ကြီးဌာနလိုအပ်ရင်တပ်မတော်ရဲ့အကူအညီလိုပါတယ်။ဥက္ကိုနီဟာ NLD ပါတီရဲ့အရေးပါပုဂ္ဂိုလ်ဒီမိုကရေစီလိုလားသူအစ္စလာမ်လူနည်းစုအကျိုးဆောင်ရွက်သူဖြစ်တဲ့အတွက်အခုအမှုမှန်ဖော်ထုတ်နိုင်မဖော်ထုတ်နိုင်ကျူးလွန်သူတွေကိုတရားခဏ်ရှေ့မောက်ပို့နိုင်မပို့နိုင်ဆိုတာဟာအနာဂတ်အရက်ပဲစစ်ပဲဆက်ဆံရေးအတွက်အလွန်အရေးပါတဲ့အချက်ဖြစ်လာနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဦးစီသူအောင်မြင့်ရဲ့မြမရေးတုံသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုနောက်ဆုံးသမရယုံပြောခွင့်ရဦးစော်ထေးရဲ့ပြောကြားချက်အရာဆိုရင်ဦးမြင့်ဆွေနဲ့ဦးအောင်ဝင်းစော်ဟာတဦးတည်းဖြစ်တဲ့ဆိုတဲ့ကိစ္စကတော့ Facebook လူမှုကွန်ရက်မှာပြန့်နှံ့ခဲ့တာဖြစ်ပြီးအခုသူတို့ဖန်ထားတဲ့ဦးအောင်ဝင်းစော်ဟာဦးအောင်ဝင်းစော်သားဖြစ်တယ်လို့ဆိုထားပါတယ်။ဒီမြမရေးတုံသက်ချက်နဲ့ပတ်သက်ပြီးတော့မနေ့ပြန်မနေ့ပိုင်းမှာလည်းတလှည့်ပြန်ပြီးထုံးလင်းပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။အာဂျင်တီးနားနိုင်ငံကစားငံရေအန်ကြီးတစ်ခုမှာလူ2000နီးပါးလောက်ဘောလုံးပေါ်မျောပြခဲ့ကြတဲ့အတွက်လူအများဆုံးလက်ချင်းချိတ်ပြီးတော့ရေပေါ်မှာဘောလုံးမျောပြတဲ့ဂင်းနစ်ကမ္ဘာစံချိန်တစ်ကိုတင်လိုက်နိုင်ပါတယ်။အစားအသောက်အထူးစံစားကျင်သူတွေအတွက်ကတော့ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာတော့ရေကူးကန်5မီတာအနက်မှာစားတောက်လို့ရတဲ့ဆိုင်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ဒီလိုမျိုးထူးခြားစံပြသတင်းတွေကိုတော့မက်ခင်ဖြူထွေးနဲ့ကိုငင်းချန်းတို့တင်ဆက်ထားတာနားဆင်ပါရှင်။
အချင်းဒီနားနိုင်ငံကစားငယ်ရေအကြီးတစ်ခုမှာလူ2000လိပါလောက်ကရေပေါ်မှာသူ့အလိုလိုဘောလုံးပေါ်မျောပြခဲ့ကြတဲ့အတွက်လူအများဆုံးလက်ချင်းချိတ်ပြီးရေပေါ်မှာဘောလုံးမျောပြတဲ့ဂင်းနစ်ကမ္ဘာစံချိန်သစ်တင်လိုက်နိုင်ပါတယ်။ Buenos Aires ပြည်နယ်အရှေ့တောင်ဘက်မှာရှိတဲ့ Epicurean ရေကန်ကြီးထဲမှာလူပေါင်း1942ယောက်ကလက်ချင်းချိတ်ပြီးတော့ရေပေါ်မှာပေါ်ပြခဲ့ကြတယ်လို့ဂင်းနစ်မှတ်တမ်းစာအုပ်ကသတိခံခဲ့ပါတယ်။အရင်စံချိန်ဟောင်းကတော့ဒီထိုင်ဝမ်နိုင်ငံကဆန်မွန်ဒေလရေကန်ကြီးထဲမှာ2014ခုနှစ်ကတင်ခဲ့တာဖြစ်ပြီးလူပေါင်း634ယောက်ကရေပေါ်ပေါ်စတဲ့ပစ္စည်းတွေအသုံးပြုပြီးတော့ဘောလုံးမျောပြခဲ့ကြတာပါ။အာဂျင်တီးနားနိုင်ငံကလူတွေကတော့ဘာအထောက်ကူပစ္စည်းမှမလို့ပဲစားကန်ရေရဲ့ဂုဏ်သတ္တိကြောင့်ရေပေါ်မှာဘောလုံးပေါ်ပြနိုင်ခဲ့တာဖြစ်ပါတယ်။ဒီရေကန်တွေကရေဟာပင်လယ်ရေထက်10ဆလောက်ငန်တယ်လို့ဒီပွဲကိုစစ်ဆင်သူတွေကပြောပါတယ်။ဒေသခံတွေဦးစီးကျင်းပါတဲ့ခီးသွွာလာရေးမြင့်တင်တဲ့ပွဲတစ်ခုမှာအခုလိုစံချိန်သစ်တင်လိုက်နိုင်တာလည်းဖြစ်ပါတယ်။အပန်းဖြေဖို့ကောင်းတဲ့အတွက်ဥရောပမှာရှိတဲ့ပင်လယ်သေးနဲ့ရှင်နိုင်တယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။
ဘာမြောက်ပိုင်းအေးခဲနေတဲ့အချိန်အခုလိုဆောင်းတွင်းကြီးထဲမှာအီတလီနိုင်ငံမြောက်ပိုင်းလက်ဒရိုရေကန်ကြီးထဲမှာလူပေါင်း80ကျော်လောက်ဟာအပျော်သဘောနဲ့ဒိုင်မင်ထိုးရေကူးခဲ့ကြပါတယ်။အီတလီနိုင်ငံထရီနီတီနိုဒေသကခင်းရှူတော်ရီထဲမှာရှိတဲ့ဒီရေကန်ကြီးဟာပင်လယ်ရေမျက်နှာပြင်အထက်655မီတာမှာတည်ရှိတာဖြစ်ပြီးတော့သူတို့အခုလိုဒိုင်မင်ထိုးရေကူးနေတဲ့အချိန်မှာရေရဲ့အပူချိန်ဟာရေခဲအမှတ်ထက်1ဒီဂရီလောက်ပဲရှိခဲ့တာပါ။အီတလီနိုင်ငံတဝန်းကအသက်10နှစ်ကနေ82နှစ်အထိအသက်အရွယ်ပေါင်းစုံပါဝင်ခဲ့ပြီးရေထဲကိုဒိုင်မင်ထိုးပြီးမီတာ20လောက်အကွာကဒီကဲဖုံးနေတဲ့သစ်သားပြားပေါ်ကိုရောက်အောင်ရေကူးသွားရတဲ့အပြင်ကမ်းခြေဘက်ကိုလည်းရေပြန်ကူးလာရတာပါ။အခုလိုလှုပ်ဆောင်တာကိုလွန်ခဲ့တဲ့9နှစ်လောက်ကတငယ်ချင်းအချင်းချင်းစိန်ခေါ်နောက်ပြောင်တာကစတင်ခဲ့ပြီးတော့အခုအချိန်မှာတော့တဖြည်းဖြည်းရေပန်းစားလာနေပါတယ်။
ချမ်းချမ်းစီစီရေကူးပြီးသွားတဲ့သူတွေကိုရေနွေးနဲ့ဒေသထုတ်အရက်နည်းနည်းကိုနှွေးထွေးစေဖို့အတွက်တိုက်ပါရယ်ခင်ဗျာ
အောက်ကျူးစက်တိုက်တဲ့သူတွေအတွက်ဘယ်ချန်နယ်ကပရက်ဆဲမြို့မှာတော့ရေကူးကန်အောင်5မီတာအနက်မှာစားတောက်လို့ရမယ့် site တစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ပလဲလိုနဲ့ပဲပေးထားတဲ့ဒီ site ဟာကမ္ဘာအနက်ဆုံးရေကူးကန်အောက်ကစားတောက် site တစ်ခုဖြစ်မှာပါ။တယောက်ကို99ယူရိုပေးရမှာဖြစ်ပြီးကျောက်ပစွန်းတုပ်ဖြစ်သည့်ဘဲအသည်နဲ့ရှမ်ပိန်တွေစားတောက်လို့ရပါတယ်။စားတောက်သူတွေဟာဒီစားတောက် site ကိုရောက်ဖို့အတွက်ရေကုန်ပြီးတော့သွားကြပါတယ်။ရေကုတ်တိုင်းပင်ထိုးရတာကိုဝါသနာပါသူတူဖြစ်ပြီးစားသုံးသူတွေကိုရေအောက်ထဲကိုသွားရတဲ့အရာတာကိုဖန်တီးပေးခြင်းတဲ့အတွက်ဒီဆိုင်ကိုလှုပ်ဖြစ်ခဲ့တာလို့ဆိုင်ရှင်ဖြစ်တဲ့ဂျွန်ဘီယာနက်စ်ကပြောပါတယ်ရေအောက်ထဲကစားတောက်ဆိုင်အခန်းလေးကတော့ဘောလုံးပုံ1မီတာကျဲတဲ့အခန်းကြီးဖြစ်ပြီးတော့မှန်ပြတင်းပေါက်တွေပါတပ်ဆင်ထားပါတယ်အထဲမှာလူလေးယောက်ဆက်ပြီးဒီအောက်ကိုတိဆောက်ဖို့အတွက်တစ်နှစ်လောက်အချိန်ယူခဲ့ရတာပါအခန်းရဲ့အပြင်အစင်နောက်တခြားဆက်ပစ္စည်းတွေအလုပ်လုပ်ဖို့နဲ့အစားအသောက်အဲ့ဒီအခန်းထဲကိုပို့ဖို့နည်းလမ်းတွေကိုတီထွေကျန်ဆာရတဲ့အတွက်အခုလောက်အထိအချိန်ကြာသွားခဲ့တာပါအစားအသောက်တွေကိုဒိုင်ဗင်သမားစပွဲထိုးတွေကရေလုံးတဲ့တစ်တာတွေနဲ့ထည့်သွင်းယူဆောင်လာပြီးတော့အခန်းအထွန်းမှာတော့၆သွေးပြီးရေမရှိသလိုလုံလောက်တဲ့အောက်ဆီဂျင်ကိုလည်းဖြည့်တင်ပေးထားပါတယ်ရေမကုတ်တက်တဲ့စားသုံးသူတွေကလည်းမစားခင်မှာအခြေခံရေကုတ်တင်တန်းကိုတက်ရောက်နိုင်ပါတယ်ဒီဆိုင်ကလေးကိုဖွင့်ကလေးကဆိုရင်တော့ဒီဆိုင်မှာလာရောက်စားသုံးကြတဲ့သူ16ယောက်ရှိပါပြီရှင
်မကင်ဖြစ်တွင်နဲ့ကိုငင်းညံတို့စီစဉ်တင်ဆက်ခဲ့တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညချမ်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိလဲတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးတာမှုပြန်လည်နားဆင်နိုင်ပါတယ်ရှင်အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်ကတလဲအချင်းချုပ်ပြောပြပေးပါမယ်ရှင်
မွတ်စလင်များစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေအမေရိကန်ပြည်တော်စုအတွင်းဝင်ရောက်ခွင့်တားမြစ်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ညွှန်ကြားချက်ပြန်အသက်ဝင်စေဖို့အစိုးရရဲ့လျှောက်ထားချက်ကိုဖက်ဒရယ်အယူခံတရားရုံးကပယ်ချပါတယ်။ဆန်ဖရန်စစ္စကိုကအမှတ်9စီရင်စုအယူခံတရားရုံးကအမေရိကန်ပြည်တော်စုအစိုးရနဲ့ဝါရှင်တန်ပြည်နယ်တို့အနေနဲ့တနင်္လာနေ့နေ့ခင်းပိုင်းမှာလျှောက်လွှဲချက်တွေထပ်တင်နိုင်တယ်လို့တော့ခွင့်ပေးထားပါတယ်။အီရန်အနေနဲ့သူ့ရဲ့ဒုံးကျည်စမ်းသပ်ပစ်လို့မှုနဲ့ရေဒါလေ့ကျင့်မှုတွေကိုပြီးခဲ့တဲ့စနေနေ့ကလုတ်ခဲ့တဲ့အကြောင်းအီရန်စစ်တပ်ရဲ့တပ်မှုကြီးတဦးကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းအီရန်မှာပယ်ထင်းဒုံးကျည်စမ်းသပ်ပစ်လို့မှုအတွေ့အမေရိကန်သမ္မတထရန့်အစိုးရကအီရန်အပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ခဲ့ပြီးနောက်တနေ့မှာအခုလိုစမ်းသပ်မှုတွေကိုလှုပ်ဆောင်တာဖြစ်ပါတယ်။အီရန်လေတပ်ကလေကြောင်းကာကွယ်ရေးစီးရေးလေ့ကျင့်မှုတွေကိုအီရန်မြောက်ဘက်ပိုင်းဆန်နန်းဒေသကစတရန်ကီလိုမီတာ3500အတွင်းစနေနေ့ကလုတ်ခဲ့ပြီးရေဒါနဲ့ဒုံးကျည်စမ်းသပ်မှုတွေပါဝင်တယ်လို့အီရန်နိုင်ငံပိုင်ရုပ်သံသတင်းကဖော်ပြသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနူရစ်စတန်ပြည်နယ်ကရွာတရွာပေါ်ကိုဒီကနေ့တနင်္ဂနွေနေ့ရေခဲတောင်ပြိုကျတာကြောင့်အနည်းဆုံးလူ45ဦးသေဆုံးခဲ့ရတယ်လို့အာဖဂန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။တနိုင်ငံလုံးအတိုင်းအတာအရာအလားတူဖြစ်ရကြောင်းသိဆုံးရသူဟာဆိုရင်၃ရက်တာကာလအတွင်းတရားနီးပါးရှိသွားပါပြီ။စီးနင်းထူထူထဲထဲကြတာကြောင့်အခုလိုရေခဲတောင်ပြိုချခဲ့ရတာဖြစ်ပါတယ်။အိန္ဒိယပါကစ္စတန်နိုင်ငံမြောက်ပိုင်းချီထရာဒေသတွင်ကခြေရွာတစ်ခုပေါ်မှာလည်းတစ်ချိန်တည်းမှာပဲရေခဲတောင်ပြိုချခဲ့တာကြောင့်အနည်းဆုံးလူ16ဦးသေဆုံးခဲ့ရတယ်လို့ဒေသန္တရအာဏာပိုင်တို့ကအတည်ပြုပြောဆိုပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပိုင်းဆရာအတန်ဖန်းအင်ဂျင်နီယာကတော့ Videx Zone ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မနေ့ပြန်တနေ့နာမနေ့ခင်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49နဲ့50တို့ကနေထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.